Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဒီဇင်ဘာလ12ရက်တနင်္လာနေ့မနက်ပိုင်း6နာရီနေ့9နာရီအစီအစဉ်ကိုလိုင်းဒိုမီတာ30.49ကိုအပြင်လိုင်းလမ်းမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့မနက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါ။ဘေးကင်းချမ်းသာကြပါစေခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီကနေ့နောက်ဆုံးရထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့အာဆီယံ EU ထိပ်သီးဆွေးနွေးပွဲမြန်မာအရေးဆွေးနွေးပွဲရှိပါတယ်။ခီးတဲ့တင်လေရင်ဘုံခွဲမှုနဲ့မတင်ကားသူကိုအမေရိကန်ကဖမ်းဆီးလိုက်ပါတယ်။ Orion Agatha အရင်ကဘာမြေကိုပြန်လည်ရောက်ရှိလာပါတယ်။ဒီလိုသတင်းတွေကိုကြီးညာပေးမှာပါနန်းလောင်ရေ။
သွားပါမယ်ရှင်။ရုရှားကယူကရိန်းကိုကျူးကျော်မှုကြောင့်ဥရောပမှာစစ်ပွဲတွေကျပြန်လာခဲ့တယ်လို့နျူကလ িয়ার စစ်ဖြစ်မဲ့အရေးဆိုရင်မျိုးတွေလည်းတိုးလာနေပါတယ်
။ We can either allow a nuclear bully to get his way and live with insecurity for decades to come or we can make sure
နောက်ပိုင်းမှာအပြေဆုံးကိုကြားဖို့ရှိပါတယ်။ဒါအပြင် AI ဉာဏ်ရည်တုအနည်းပညာနဲ့လိုအပ်နေသူတွေအတွက်ငွေကြေးအကူအညီပေးနိုင်တဲ့အကြောင်းသတင်းဆောင်မနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုလည်းရှုစားနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ပါမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများ ISP မြန်မာရဲ့မြင်ကွင်းချယ်မှတ်စုများနဲ့ထူးခြားဆန်းမြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိပ်တန်းရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်မနန်းလာတို့ပြောပြပါမယ်ရှင်
။ယူကရိန်းသိမ်းပိုက်ထားတဲ့ဒီကမှာခင်ဗျာရုရှားသိမ်းပိုက်ထားတဲ့ယူကရိန်းနယ်မြေကမဲလီတိုပိုမြို့နဲ့ခရိုင်းမီးယားကျွန်းဆွယ်တို့ကိုယူကရိန်းဘက်ကနေမစ်ဆိုင်းဒုံးကျည်နဲ့ပစ်လွတ်တိုက်ခိုက်နေတယ်လို့စစ်မြေပြင်ကလာတဲ့သတင်းတွေကဖော်ပြနေပါတယ်ရုရှားတပ်တွေကယူကရိန်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အော်ဒစ်ဆာမြို့ကိုဒရုန်းအဝေးဒိန်းလေယာဉ်တွေနဲ့တိုက်ခိုက်နေစဉ်မှာပဲယူကရိန်းဘက်ကအဲ့ဒီလိုတံပြန်တိုက်ခိုက်တာဖြစ်ပါတယ
်ပစ်ကလွတ်ဆန်လာရှာкритичная инфраструктура и настильки насколько ей можливость
အရေးကြီးတဲ့အခြေခံအဆောက်အုံတွေကလွဲလို့လျှက်စင်မိမရတော့ဘူးလို့ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီးကပြောသွားတာပါ။အော်ဒစ်ဆာမြို့ဒေသခံလူပေါင်းတသန်းခွဲလောက်ဟာလျှက်စင်မိမရကြတော့ဘူးလို့လည်းပြောပါတယ်။ဒေသခံအာဏာပိုင်တွေကလျှက်စင်မိကိုမိခိုးနေရတဲ့အိမ်တွေကလူတွေကိုထွက်ခွာပေးကြဖို့တိုက်တွန်းနေပါတယ်။လျှက်စင်မိတွေပြန်ရဖို့ရပိုင်လောက်နဲ့မဖြစ်နိုင်ပဲသတင်းပတ်တွေနဲ့ခြီးကြားနိုင်တယ်လို့နှစ်လဒါမှမဟုတ်သုံးလလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့လည်း Facebook လူမှုကွန်ရက်မှာရေးသားထားပါတယ်။ Ukraine စစ်ဘက် Facebook မှာရေးသားချက်အရ Odessa မြို့နဲ့အနီးပတ်ဝန်းကျင်ဒေသမှာ drones 15စင်းနဲ့ပစ်လွတ်တိုက်ခိုက်တာခံရပြီးအဲ့ဒီအထက်က10စင်းကိုပစ်ချနိုင်ခဲ့တယ်လို့ရေးသားထားပါတယ်။အဲ့ဒီလိုပစ်ကတ်မှုကြောင့်လျှက်စစ်ဓာတ်အပစ်ဆက်ယုံနေုံပျက်စီးခဲ့ကြောင်းနဲ့ drone တွေအားလုံးဟာအီရန်နိုင်ငံလို့ Shahid 136အမျိုးသားတွေဖြစ်တယ်လို့လဲယူကရိန်းရှေ့နေချုပ်ယုံကနေပြောဆိုပါတယ်ခင်ဗျာ
ပင်လယ်နယ်တဲကနေကောက်ပဲတည်နံတွေတင်ပို့ရေးသဘောတူညီမှုကိစ္စရုရှားယူကရိန်းကောင်ဆောင်တွေနဲ့တူရကီသမ္မတရစစ်တိုင်ယစ်အာရဝန်တို့တနင်္ဂနွေနေ့မှာဆွေးနွေးခဲ့ပါတယ်ရုရှားနဲ့ယူကရိန်းတို့ကလည်းသူတို့ထွက်ကုန်တွေတိုးပြီးတော့တင်ပို့နိုင်အောင်သဘောတူညီမှုစာချုပ်မှာအပြောင်းလဲတွေလုပ်ဖို့လိုလားနေပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့ပိတ်ဆို့မှုတွေ6လမြောက်ရောက်လာချိန်မှာပဲကုလသမဂ္ဂနဲ့တူရကီတို့ရဲ့ကြားဝင်ဆေးဆက်ညှိနှိုင်းမှုနဲ့ကုန်တင်ပို့ရေးသဘောတူညီမှုရခဲ့ကြတာပါရုရှားကသူ့ရဲ့စားသောက်ကုန်နဲ့ဓာတ်မြေဩဇာတင်ပို့မှုမှာပုံမကောင်းမွန်တဲ့အမခန့်ချက်တွေရှာဖွေနေတယ်လို့ယူကရိန်းကလည်းသူ့နိုင်ငံထွက်ကုန်စည်အတော်များများတင်မောတွေနဲ့တင်ပို့နိုင်မဲ့သဘောတူညီချက်မျိုးကိုလိုလားနေတာပါရုရှားသမ္မတဗလာဒီမီယာပူတင်နဲ့တယ်လီဖုန်းဆက်ပြောဆိုချိန်မှာစီရေပဋိပက္ခတွေအများရက်ဖို့နဲ့ပင်လယ်နယ်ထဲကတဆင့်ရုရှားထွက်ကုန်တွေစတင်တိုးချဲ့တင်ပို့နိုင်အောင်အကြံပြုခဲ့တယ်လို့သမ္မတအာရဝန်ကပြောပါရယ်။သဘောတူညီမှုပါအချက်အလက်တွေအရရုရှားနိုင်ငံထုတ်ဓာတ်မြေဩဇာတွေနဲ့စက်ပျိုးရေးပစ္စည်းတွေအမှန်တကယ်တင်ပို့နိုင်အောင်အနောက်နိုင်ငံတွေတန်ခတ်ပိတ်ဆို့မှုတချို့ရုပ်သိမ်းပေးဖို့လိုကြောင်းရုရှားနိုင်ငံကကုလသမဂ္ဂကိုတိုက်တွန်းပြောဆိုခဲ့တာပါ။ပင်လယ်နယ်ထဲကနေကောက်ပဲသီးနှံတင်ပို့မဲ့သဘောတူညီချက်ကိုအကောင့်ထဲမဖော်ရသေးဘူးလို့လည်းရုရှားကပြောပါတယ်။ကမ္ဘာမှာကောက်ပဲသီးနှံအများဆုံးတင်ပို့တဲ့နိုင်ငံတွေထဲမှာယူကရိန်းနဲ့ရုရှားပါပါတယ်။ရုရှားကျူးကျော်စစ်အတွင်းယူကရိန်းစစ်ကမ်းတွေပိတ်ဆို့ခံရတဲ့အတွက်ကမ္ဘာမှာစားနပ်ရိက္ခာအချက်အတဲနဲ့ကြုံဝါလာရနိုင်တယ်ဆိုပြီးတော့ဒီနှစ်အစောပိုင်းမှာစိုးရိမ်သံတွေထွက်လာတာပါ။ဒါကြောင့်လဲတူရကီနိုင်ငံရဲ့ကြားဝင်ဆောင်ဝင်မှုနဲ့ဇူလိုင်လကုန်ကစပြီးတော့ယူကရိန်းကုန်တွေပြန်လည်တင်ပို့နိုင်ခဲ့တာဖြစ်ပါတယ်။
စကော့တလန်လော့ဂါဘီမြို့ကဝေဟင်မှာ1988ခုနှစ်တုန်းကအမေရိကန်ခီးတဲ့တင်လေယာဉ်ပေါက်ခွဲတိုက်ခိုက်ခံရမှုမှာ ဘုံလုတ်ပေးသူအဖြစ်မသိင်္ဂါသူလစ်ဗျားထောက်လန်ရေးကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဖမ်းဆီးလိုက်ပြီးအမေရိကန်မှာတရားရင်ဆိုင်ဖို့လွှဲပြောင်းပေးလိုက်ပြီးဖြစ်ကြောင်းတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောပါတယ်အဘူအဂျင်လာမဆုတ်အယ်မာရီမီကိုအမေရိကန်တရားရေးဌာနကဖမ်းဆီးအရေးယူနိုင်ဖို့ဆယ်စုနှစ်နဲ့ချီပြီးကြိုးပမ်းခဲ့ရပါတယ်အမေရိကန်190နဲ့မြေပြင်က17ယောက်အပါအဝင်လူပေါင်း259ဦးသေဆုံးခဲ့တဲ့ပန်အမေရိကလေကြောင်းလိုင်းကလေယာဉ်တိုက်ခိုက်ခံရမှုမှာဘုံးလုံသူအဖြစ်လွန်ခဲ့တဲ့နှစ်နှစ်တုန်းကအမေရိကန်မှာရှေ့နေချုပ်တာဝန်ယူထားတဲ့ဝီလျံဘန်ကရာဇဝတ်ကြောင်းနဲ့တရားစွဲဆိုလိုက်ကြောင်းကြေညာခဲ့ပါတယ်1988ခုဒီဇင်ဘာလ21ရက်နေ့ကနယူးယောက်ကိုပြန်တမ်းမဲ့ခီးစဉ်အတွေ့လန်ဒန်ကနေထွက်ခွာလာတဲ့လေယာဉ်ဟာ38မိနစ်အကြာမှာပဲစကော့တလန်လော့ဂါဘီမြို့ပေါ်မှာပောက်ကွဲပြက်ကျခဲ့ပြီးမြေပြင်မှာအသေးအပြောက်ဗြိတိန်မြေပြင်မှာအသေးအပြောက်အများဆုံးတိုက်ခိုက်မှုအဖြစ်အခုအချိန်ထိမှတ်တမ်းဝင်နေဆဲဖြစ်ပါတယ်မသိင်္ဂါသူလစ်ပြားထောက်လန်ရေးကိုဘယ်လိုဖမ်းဆီးမိခဲ့တယ်လဲဆိုတာကတော့လက်တလောရှင်းရှင်းလင်းလင်းမသိရသေးပါဘူးသူကတော့လူသေးဆုံးတဲ့အထိလေရင်ပျက်စီးမှုအပါအဝင်ရာဇဝတ်မှုနှစ်ခုနဲ့အရေးယူထားပါတယ်သူ့အပေါ်ရာဇဝတ်မှုနဲ့အရေးယူကြောင်း2020ခုနှစ်မှာအမေရိကန်ကကြေညာလိုက်တဲ့အချိန်တုန်းကသူဟာတခြားရာဇဝတ်မှုတွေနဲ့လစ်ပြားထောင်မှာဖမ်းဆီးခံရပြီးအမေရိကန်အစိုးရနဲ့ဘယ်လိုညှိနှိုင်းဆွေးနွေးခဲ့သလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ဥရောပပါလီမန်ကဆုံးဖြတ်ချက်တွေချမှတ်ရမှာဩဇာလွန်မွန်နိုင်ရေးပင်လယ်ကွေ့နိုင်ငံတစ်ခုကပေးအပ်တဲ့ငွေကြေးနဲ့လက်ဆောင်ပဏာရယူမှုဆွဲချက်နဲ့လူပုဂ္ဂိုလ်လေးဦးကိုဘယ်လ်ဂျီယမ်တရားသူကြီးတူကတနင်္ဂနွေနေ့မှာဆွဲချက်တင်လိုက်ပါတယ်။ငွေမဲခဝါချမှုနဲ့အချင်းပြတ်ချစာမှုဆိုင်ရာစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်ဘရက်ဆဲလ်မြို့ကလူနေအိမ်16လုံးကိုတာဝန်ရှိသူတွေတောက်ချနေကဝင်ရောက်ရှာဖွေတာမှာဒေါ်လာ6,300,000ကျော်သိမ်းဆီးခင်းမိခဲ့ပါတယ်။ကနအူးလူ6ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးတော့လေးဦးကိုဆွဲချက်တင်ခဲ့တယ်လို့ကျန်တဲ့ဦးကိုတော့လွှတ်ပေးခဲ့တယ်လို့အဆိုအရရှင်းနေရင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဖြစ်ရမှာပဝင်ပတ်သက်နေသူတွေရဲ့နာမည်ကိုတော့ဖော်ပြမထားပါဘူး။ဥရောပပါလီမန်ဆုံးဖြတ်ချက်တွေကိုလွှမ်းမိုးနိုင်ဖို့ပင်လယ်ကွေ့နိုင်ငံတစ်ခုကကြိုးပမ်းနေတာကိုတန်တရာဝင်နေတာလာချီရှိပြီလို့လည်းရှင်းနေတွေကပြောပါတယ်။ဤဆက်သူတယောက်ကတော့ပင်လယ်ကွေ့ဒေသတိုင်းပြည်ဆိုရာဟာကမ္ဘာဖလားဘလုံးပွဲတွေကိုအင်ရှင်အဖြစ်ကျင်းပနေတဲ့ကတာနိုင်ငံဖြစ်တယ်လို့ပြောပါတယ်။ကတာတာဝန်ရှိသူတွေကတော့အဲ့ဒီဆူဆွဲချက်တွေကအခြေမြင့်မရှိပဲသတင်းမှားတွေဖြစ်တယ်ဆိုပြီးတော့ညှင်းဆိုထားတာပါ။ကတာအစိုးရကတော့သူ့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေမှာအဖွဲ့အစည်းအချင်းချင်းတိုက်ရိုက်ချိတ်ဆက်ဆောင်ရွက်တာဖြစ်ပြီးတော့နိုင်ငံတကာဥပဒေအရအပြေအဝလိုက်နာဆောင်ရွက်မှုရှိကြောင်းပြောဆိုထားပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တို့ရဲ့ဒီသတင်းပတ်ထဲဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့တော်ကထိပ်သီးအစည်းအဝေးမှာမြမအရေးဆွေးနွေးဖို့အလားအလာရှိနေပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌတစ်ဖြစ်လာမဲ့အင်ဒိုနီးရှားကမြမအရေးဖြည့်ဆင်းဖို့ကြိုးပမ်းကြရမှာလဲအားပေးမဲ့အကြောင်း EU အကြီးတန်းတန်တမန်တယောက်ကပြောပါတယ်။မြမနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလဆစ်အာနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအကျပ်တွဲတွေကိုဖြည့်ဆင်းဖို့အာဆီယံကဘုံသဘောတူညီချက်9ရပ်ချမှတ်ခဲ့ပြီးမဲ့အကောင်အထည်မဖော်နိုင်ပဲဖြစ်နေတာကိုဝိုင်းဝန်းဖြေရှင်းဖို့လိုအပ်ကြောင်းအာဆီယံဆိုင်ရာ EU တာမတ်ကြီး Igor Drisman ကိုကိုးကားပြီး Channel News Asia သတင်းမှာဖော်ပြထားပါတယ်။အသင်းဝင်နိုင်ငံတွေကြားမစွပ်ဖက်ရေးမှုချမှတ်ထားပြီးမဲ့အာဆီယံအသင်းဟာမြမအရေးဖြေရှင်းရမှာခိုင်မာတဲ့ယက်တီချက်ရှိကြောင်းပြောပါတယ်။ဘုံသဘောတူညီချက်တွေကိုလိုက်နာဖို့ပြက်ကွက်တယ်ဆိုပြီးအာဆီယံအသင်းကမြန်မာစစ်အာဏာပိုင်တွေကိုအာဆီယံအစစ်မြင့်အစည်းအဝေးတွေမှာမဖိတ်ဖို့ဆုံးဖြတ်ခဲ့ပါတယ်စစ်ကောင်စီကတော့အာဆီယံရဲ့လောက်ရဟာအသင်းရဲ့အခြေခံမှုတွေကိုဖောက်ဖောက်ပြက်ရရောက်တယ်ဆိုပြီးတုံ့ပြန်ထားပါတယ်အာဆီယံဆိုင်ရာ EU တာမတ်ကြီးကတော့ဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့ဆန္ဒမရှိတဲ့မြန်မာစစ်အာဏာပိုင်တွေကို PR ပေးဖို့တိုးမြှင့်ဖို့လိုအပ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ဆက်မတနင်္ဂနွေနေ့ကပြစ်ခတ်မှုဖြစ်ရာကလူခုနှစ်ဦးထက်မနည်းသေဆုံးပြီးတော့30ကျော်ထိခိုက်ဒဏ်ရာရခဲ့ကြောင်းတာဝန်ရှိသူတွေနဲ့ကိုရိုင်းတွေ့သူတို့ကပြောပါတယ်
နော်ဖတာဒေတာဒီပိုလီယိုမစတဲ့တကယ်ပန် پنځه نفر په شهادت رسیدلی دي شل دوه شتانه زخمیان دي
موداتي چا ټیمه مو جا انې سون لو 9 یو لاو تهي بیرو 20 لاو دایا یاخه چا کو راین ټوکې دي دیو کا پيو خره با ننګا اناو ټاون ماي افغان ننګا کنه ها پی نه نه ٹھیسا نې ده چا مان میو کا ټک خای مو اټوین یاتا 6 او تهي سون بیرو لو 69 او ټیکې دایا یاخه ده لو له پاکستان سټک کا جنیا چا ما پيو ٹھا با ده چا مان اسو یا سې يون اجی ران ایا အကြီးရန်ဆရာဝန်အခမမိုဟာမက်ကရောအယတ်သား6ဦးသေဆုံးပြီးတော့ဒဏ်ရာရသူ22ဦးရှိတယ်လို့ VOA ကိုတယ်လီဖုန်းနဲ့ပြောပါရယ်ဒဏ်ရာရထားတဲ့သူတွေထဲကလူခုနှစ်ဦးကိုတော့စိုးရင်ရတဲ့အခြေအနေမှာရှိပြီးသူတို့ကိုကွတ်တာမြို့ကပြည်နယ်စည်းရုံးစီပို့ခဲ့တယ်လို့လည်းပြောပါရယ်အာဖဂန်တာလီဘန်နဲ့ချားဆောင်သက်တွေကအယတ်သားရရှိယာဖက်လက်နက်ကြီးတွေမော်တာတွေနဲ့မစင်မချင်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်းပါကစ္စတန်စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်မလိုလားတဲ့ရန်စမိုရီကိုပါကစ္စတန်ဘက်ကတုံ့ပြန်ခဲ့ပေမဲ့အပြစ်မဲ့အရတားတွေမထိခိုက်အောင်ရှောင်ရှားခဲ့တယ်လို့လည်းပြောပါရယ်အာဖဂန်ပြည်နယ်အုပ်ချုပ်ရေးမှူးရုံးကလည်းတာလီဘန်နဲ့ဆက်လုံခြုံရေးတပ်သားတွေသေဆုံးပြီးတော့အာဖဂန်အရတားတုံးအပါဝင်လူ10ဦးဒဏ်ရာရခဲ့တယ်လို့ VOA ကိုပြောပါရယ်ပါကစ္စတန်ဘက်ကသူတို့ရဲ့နေဆက်ချန်စီယိုအပိုင်းတို့ပြုတ်ပြင်တာကိုတာလီဘန်တို့ဘက်ကကန့်ကွက်ရကနေပစ်ခတ်မှုတွေဖြစ်ခဲ့တာလို့လည်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါရယ်
တရုတ်နိုင်ငံမှာကိုဗစ်ကာယောဂါထိန်းချုပ်ရေးတင်းကျပ်တဲ့မဟာဗျူဟာကိုအစိုးရကရှော့ချပေးနေချိန်မှာပဲယောဂါဖြစ်ပွားမှုတွေမြင့်တက်လာတယ်လို့ထိတ်တန့်ကျန်းမာရေးပညာရှင်တဦးကသတိပေးလိုက်ကြောင်းနိုင်ငံပိုင်မီဒီယာကတင်းငွေတွေကဖော်ပြပါဗျ။ကူးစက်ယောဂါဆိုင်ရာထိတ်တန့်ပညာရှင်ဇောင်နန်ရှန်းကနိုင်ငံပိုင်မီဒီယာနဲ့တွေ့ဆုံမေးမြန်းခန်းမှာတရုတ်နိုင်ငံအတွင်ပြန့်နှံ့နေတဲ့ Omicron ကိုဗစ်ကာယောဂါဗိုင်းရပ်စ်ပိုးကူးစက်မှုဟာအလွန်လျင်မြန်ပြီးယောဂါဖြစ်ပွားနှုန်းတွေမြင့်တက်နေတယ်လို့လည်းပြောပါတယ်။လက်ရှိအိုမီခရွန်ကပ်ပါတိကမှာကဗျာလက်ရှိအိုမီခရွန်ဗီဇာပြောင်းကိုဗစ်ကာယောဂါဗိုင်းရပ်စ်ပိုးဟာကူးစက်မှုအလွန်မြန်ပြီးလူတဦးကနေ22ဦးလောက်အထိကူးစက်နိုင်တယ်လို့တရုတ်အစိုးရကကူးစက်ယောဂါနဲ့ပတ်သက်ပြီးဥဆောင်အကြံဉာဏ်ပေးနေသူဖြစ်တဲ့ဇောင်ကပြောပါတယ်။လက်ရှိအခြေအနေမှာအဲဒီလိုတွေဖြစ်နေတဲ့အတွက်ကြောင့်ကာကွယ်ရေးနဲ့ထိန်းချုပ်ရေးတွေကိုဘယ်လိုပဲအာသွန်ခွန်ဆိုင်လုပ်နေပေမဲ့လည်းကူးစက်မှုဂွင်းဆက်ကိုလုံးဝပြေဆုံးအောင်ဖျက်တောက်ဖို့ကတော့ခက်ခဲပါတယ်လို့သူကပြောဆိုပါတယ်ခင်ဗျာ
အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကလွှတ်တင်ထားတဲ့ Orion အာကာသယာဉ်ငယ်ဟာတနင်္ဂနွေနေ့မှာပဲကမ္ဘာမြေပေါ်ပြန်ပြီးတော့ဆင်းသက်လာပါတယ်။ Orion အာကာသယာဉ်ဟာမက္ကဆီကိုနိုင်ငံအနီးပစိဖိတ်သမုဒ္ဒရာထဲလှေတီးနဲ့ပြန်ကျလာတာပါ။အာကာသယာဉ်မူတွေလှကဘာကိုအနီးကပတ်ပြီးတော့ပြန်လာနိုင်ဖို့ Orion အာကာသယာဉ်ဆင်လွတ်ပြီးတော့ဆန်းသတ်ခဲ့တာလည်းဖြစ်ပါတယ်။Orion အကာသယာဉ်ဟာအတန်ထက် 32 ဆမြန်နဲ့နှုန်းနဲ့ကမ္ဘာလေထုထဲဆင်းသက်လာတာပါ။မက္ကဆီကိုနိုင်ငံဘာဂျာကယ်လီဖိုးနီးယားပြည်နယ်အနောက်ဘက်ဂွာဒါလူပီကျွန်းအနီးရေပြင်ကုန်မကျခင်မှာပဲအကာသယာဉ်ရဲ့အပူချိန်က 2960 degree centigrade ထိရှိပါတယ်။အကာသယာဉ်နဲ့အတူပါသွားတဲ့လူပုံလူစမ်းသပ်အရုပ်၃ရုပ်ကိုရှီတပ်တင်မောက်ကအမြန်သွားရောက်ဆေးရုပ်ခဲ့တာပါ။ပုံတို့အရုပ်တွေကတော့ယင်တုံခါမှုနဲ့ရောင်ကြီးတွေကြောင့်ဆုတ်ပြတ်ကုန်ပါတယ်။2024ခုနှစ်မှာအကာသယာဉ်မှုတွေလကဘာကိုပတ်ပြန်တတ်ဖို့ NASA ကစီစဉ်ထားတဲ့အတွက်ဒီစမ်းသပ်ရင်အောင်မြင်ပြန်ဆင်သက်နိုင်ဖို့လိုပါတယ်။အဲ့ဒီခီးစင်ကြရင်အာကာသယာဉ်မှူးလေးဦးစီလိုမှဖြစ်ပြီးအစောဆုံး2025ခုနှစ်လောက်မှာလကဘာပေါ်ဆင်သက်နိုင်ဖို့အာကာသယာဉ်မှူးနှစ်ဦးစီလိုမှလည်းဖြစ်ပါတယ်။လကဘာပေါ်အာကာသယာဉ်မှူးတွေနောက်ဆုံးခြေချနိုင်ခဲ့တာကတော့တနင်္ဂနွေနေ့မှာနှစ်ပေါင်း50ရှိသွားပြီဖြစ်ပါတယ်။တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့ကျွန်မအနောင်လောင်ပြောပြခဲ့တာပါရှင်။ဒီ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမင်နာ barmis.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်ခဲ့ရာကဥရောပတိုင်မှာမြေပြင်စစ်ပွဲတွေကျယ်ပြန့်လာခဲ့တယ်လို့နျူကလ িয়ার စစ်ဖြစ်မဲ့အရေးဆိုရင်မျိုးတွေလည်းတိုးလာပါတယ်။အနောက်နိုင်ငံတွေကတော့ရုရှားအပေါ်ပိတ်ဆို့တံခါးမှုတွေချမှတ်ပြီးယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတာပါ။ VOA သတင်းထောက် Henry Richwell ပြောပို့တဲ့သတင်းလွှာကိုတော့မိုက်အီတန်စင်ကတင်ပြထားပါတယ်ရှင
်။ရန်လုံးတာမရှိဘဲနဲ့ယူကရိန်းပေါ်ရုရှားကကျူးကျော်စစ်စတင်ခဲ့ရာကကမ္ဘာပေါ်ကလုံခြုံရေးအခင်းအကျင်းတွေဟာကမောက်ကမဖြစ်သွားပါသေးတယ်။မြောက်အတ္တိတ်စာချုပ် NATO အဖွဲ့နဲ့ရုရှားကြမှာလေထိတိုက်ပြဿနာတွေနဲ့ရင်ဆိုင်လာရပါသေးတယ်။အထူးစစ်စေရေးစတင်တဲ့အကြောင်းဖေဖော်ဝါရီလ24ရက်နေ့မှာကြေညာခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒုတိယကမ္ဘာစစ်ကအတွေးခေါ်တွေကိုလှုံ့နှိုးခဲ့တာဖြစ်ပါသည်ယူကရိန်းနိုင်ငံကစစ်ဝါဒနဲ့နာဇီဝါဒကိုချိန်မုံးမှဖြစ်ပါသည်ဆိုပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောသွားတာပါ ဒီစစ်ပွဲမှာအနောက်နိုင်ငံတွေပါဝင်လာမယ်ဆိုရင်နျူကလ িয়ার လက်နက်တွေထုတ်သုံးမယ်ဆိုပြီးရုရှားကချိန်ချောက်ထားပါတယ်။အရှေ့ဥရောပမှာကာကွယ်ရေးတပ်ဖွဲ့တွေနေတိုးကတိုးချထားပါတယ်။ဟာဝေဇာအဝေးပစ်လက်နက်တွေ၊ရော့ကက်ဒုံးပစ်စနစ်တွေနဲ့လေကြောင်းကာကွယ်ရေးစနစ်တွေအပါအဝင်ယူကရိန်းအတွက်လက်နက်အများအပြားကိုအမေရိကန်ဦးဆောင်တဲ့အနောက်နိုင်ငံတွေကတဖြည်းဖြည်းပို့တိုးပြီးတော့ထောက်ပံ့ပေးနေပါတယ်။ဒါမှမဟုတ်တန်ကြပ်ကကားတွေနဲ့တိုက်ကြပ်လေယာဉ်တွေထောက်ပံ့ပေးဖို့ယူကရိန်းဘက်ကတောင်းဆိုချက်ကတော့အခုထိလိုက်ရောပေးတာမရှိသေးပါဘူး။ဥရောပပြည်ပြင်ပြောင်းလဲစင်တာကကျွမ်းကျင်သူ Ian Bond ကအခုလိုပြောပါတယ
် We've got to sort of move away from
Ukraine မရှုံးရုံတမဲထောက်ပံ့ပေးနေတာထက်ဆိုင်ရင် Russia ကို Ukraine ကအပိုင်တိုက်နိုင်မှုထောက်ပံ့ပေးရမျိုးစဉ်းစားဖို့လိုအပ်ပါတယ
် Kharkiv နဲ့ Kherson မြို့တွေကို Ukraine တပ်တွေပြန်လည်ခြေကုပ်ယူနိုင်အောင်အနောက်နိုင်ငံကစစ်တပ်တွေကအကူအညီပေးခဲ့ပါတယ်ပြင်းထန်တဲ့ဆောင်းရာသီမှာထိုးစစ်ဆင်တိုက်ခိုက်နိုင်ဖို့ကရုတ်ချင်းတူတိုက်ခိုက်နည်းနဲ့အဝေးကနေတိုက်ခိုက်တဲ့နည်းလမ်းတွေကိုလည်းမျှဝေခဲ့ပါတယ်အခုလက်တလောမှာတော့ Ukraine နိုင်ငံကအစွမ်းအင်ဆိုင်ရာအဆောက်အုံတွေကို Russia ကပြင်းထန်တာတိုက်ခိုက်နေပါတယ်
Putin's attacks on civilian infrastructure.
ရတရိနဲ့ဆိုင်တဲ့အဆောက်အုံတွေ၊ဥရောပအတွက်တဘာဝတံငွေထောက်ပံ့ပေးနေတဲ့အဆောက်အုံတွေကိုပူတင်ကပြစ်မှတ်ထားတိုက်ခိုက်နေတာပါ။ဒါကိုကြည့်ရင်ယူကရိန်းရဲ့မိဖက်တွေအပေါ်စိတ်သက်ပြပြောင်းလှုပ်ပြီးအနိုင်ယူဖို့ကြိုးပမ်းနေမှန်းသိတာပါပဲ။လက်တွေ့မှာအောင်မြင်မယ်လို့မထင်ပါဘူး
။အနောက်နိုင်ငံတွေရဲ့အကူအညီပေးနေမှုတွေမှာမကြခင်လပိုင်းတွေအတွင်အခက်အခဲတွေရှိလာနိုင်တယ်ဆိုပြီးတော့ Chatham House က Samantha D. Burden ကသုံးသပ်ပါလိ
မ့်။ We can either allow a nuclear bully
nuclear လက်နက်ကိုင်အနိုင်ချစ်နေသူကိုအရှုံးပေးပြီးနောင်နှစ်နဲ့ချီဘေးကင်းလုံခြုံမှုကင်းဝေးတဲ့စိတ်မရနိုင်ပဲဆက်နေသွားမလားယူကရိန်းမှာပူတင်မနိုင်အောင်တေးချလှုပ်ဆောင်ပြီးသူနောက်တနေရာမှာဒီလိုအနိုင်ချစ်မှုတွေဆက်မလုပ်နိုင်အောင်တားမလားရွေးချယ်ရပါမယ
်ရုရှားတပ်တွေဘက်ကဆုံးရှုံးခွေတိုးလာချိန်မှာပူတင်အပေါ်မှာလည်းဖိအားတွေတိုးလာနေရပါ
Even the most conservative analysis right now.
Ukraine စစ်ပွဲမှာ Russia စစ်သား 9,000 လောက်ချရှုံးနေတယ်လို့စစ်တမ်းတွေမှာတွက်ချက်ထားပါတယ်။ရှစ်လအတွင်းအခုချဆုံးတဲ့ Russia စစ်သားအရေအတွက်က Afghan စစ်ပွဲမှာ Soviet Union ချဆုံးတဲ့စစ်သားအရေအတွက်ထက်3ဆကနေ5ဆပိုများနေပါတယ်။ဘလို့လူအတိုင်းဝိုင်းမှာကြာကြာတောက်ခံနိုင်မှာမဟုတ်ဘူးလို့ကျွန်မထင်ပါတယ်။
မေဂန်ပြောင်စုကတော့ယူကရိန်းပေါ်မှာထောက်ပံ့မှုတွေဆက်ပြီးတော့ပေးသွားမယ်လို့ပြောနေပေမဲ့လည်းအနောက်နိုင်ငံတွေကရောယူကရိန်းပေါ်မှာဘလောက်ကြာကြာဆက်ပြီးတော့ထောက်ပံ့ပေးနိုင်အောင်မလဲဆိုတာကိုမေးခွန်းထုတ်เสียဖြစ်နေပါတယ်။အမေရိကန်မျိုးသားလုံခြုံရေးကောင်စီက John Kirby ကအခုလိုပြောပါသေး
တယ်။ The President said we're going to support
Ukraine တွင်လိုအပ်တဲ့အချိန်ကာလတစ်လျှောက်အမေရိကန်ကဆက်လက်ထောက်ပံ့ပါမယ်လို့သမ္မတကပြောခဲ့ပြီးလက်တွေ့လှုပ်ဆောင်မှုလည်းသူ့အလေးနဲ့ထားပြောသွားခဲ့ပါတယ်။
ဒေတာတွင်းနိုင်ငံတွေမဟုတ်ပေမဲ့လည်းတရုတ်နဲ့ထိုင်ဝမ်ကလည်းရုရှားယူကရိန်းအခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ်။ဒီစစ်ပွဲရလဒ်ကရုရှားနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးအပေါ်မှာအဆုံးဖြတ်ပေးမှာဖြစ်သလိုကမ္ဘာကြီးမှာဩစာအချိန်ဝါလွှမ်းမိုးမှုတွေမှာလည်းအပြောင်းလဲတွေဖြစ်လာနိုင်ပါတယ်ရှင်
။ရုရှားယူကရိန်းစစ်ပွဲကြောင့်အနုမျိုးစစ်ပွဲအရေးဆိုရင်မှုတွေတိုးလာနေတဲ့အကြောင်းမှအသံစင်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းရဲ့တင်းလာနေတဲ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုဆက်တဲ့ညာရီတို့နီးပညာနဲ့ဘလို့အခုအညီတွေရနိုင်မလဲဆိုတာကိုကြည့်ကြရအောင်ပါ။ COVID ကာယောဂါကာလအတွင်းတွန်ကိုနိုင်ငံမှာလိုအပ်ချက်ရှိနေသူတွေကို AI ညာရီတို့နီးပညာနဲ့ငွေကြေးထောက်ပံ့ကူညီနိုင်ခဲ့တယ်လို့မျိုးပဲ Hurricane မုန်တိုင်းမှာအသက်မသေးပဲကျန်ရစ်တဲ့ American က Florida ပြည်နယ်နဲ့ပေါ်တိုရီကိုကဒုက္ခသည်တွေကိုလည်း AI နီးပညာနဲ့ငွေကြေးထောက်ပံ့နိုင်ခဲ့ပါတယ်။ကျူရုကရပ်ယူထားတဲ့ပုံရိပ်တွေအပြင်ညာရီတို့နီးပညာကိုသုံးပြီးတော့လိုအပ်နေသူတွေကိုကူညီနိုင်ခဲ့တာပါ။ VOA သတင်းထောက် Steve Varagona ရဲ့သတင်းဆောင်မကတော့ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင်
။အဲလီကိုမာကူဟာပယံဆရာဖြစ်ပါတယ်။2020မှာကြာရောက်တဲ့ COVID ကာယောဂါကြောင့်အနောက်အာဖရိကတူဂိုနိုင်ငံရဲ့မြို့တော်လိုမဲမှာအလို့အကန်တွေရှားပါခဲ့ပါတယ်
။ဘူနွန်တော့ပွာယိုဘာနာမြန်ပေါ်လေဖြစ်မိချမ်းများ
အလုတ်လာမအဲ့ရင်ကျွန်တော်တို့မှအလုတ်လည်းမရှိဝင်ငွေလည်းမရှိမိသားစုတို့အခက်ကြုံပါတယ်ဒါကကျွန်တော်တို့ဘဝကိုရိုက်ချိုးလိုက်တယ်လို့ပါပဲ
စင်းရဲမှုကကုမကိုတို့လိုတန်ပေါင်းများစွာသောပြည်သူတွေကိုချင်းချောက်နေတာပါအစိုးရတွေကသူတို့တွေကိုထောက်ပံ့ဖို့ကြိုးပမ်းနေပေမဲ့တိုဂိုလိုလူဦးရေ700,000ကျော်ရှိတဲ့နိုင်ငံမှာစင်းရဲသားတွေဘယ်နာနေထိုင်တယ်လဲဆိုတာသိဖို့ခက်ပါတယ်ဒီနေရာမှာဂျူရုကမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေကအသုံးတည့်တယ်လို့ကယ်လီဖိုးနီးယားဘာကလေးတက်ကသိုလ်ကွန်ပျူတာပညာရှင်Josh Blumenstock ကပြောပါတယ
် If you or I go to Google Maps or some satellite data provider
Google မြေပုံဒါမှမဟုတ်အခြားဂျူရုကရတဲ့အချက်လက်တွေကိုအခြေခံတဲ့ website တွေဝင်ကြည့်တဲ့အခါမြို့ယွာတွေကိုရိုက်ထားတဲ့ကောင်းငင်တပ်ပုတ်တွေကိုကြည့်ပြီးလူချမ်းသာရက်ွက်နဲ့လူစင်ရဲ့ရက်ွက်ဘယ်မှာဆိုတာခွဲခြားနိုင်ပါတယ်ချမ်းသာတဲ့ရက်ွက်ကအိမ်တွေမှာသွတ်မိုးတွေသုံးလို့ရှိပြီးစင်ရဲသားရက်ွက်မှာတော့တဏီမိုးလောက်သာသုံးပါတယ်လူချမ်းသာရက်ွက်မှာလူသားလမ်းကကျယ်ပြီး ချမ်းမြေလဲပိုကျဲတယ်လို့ချမ်းစီယိုးနဲ့အိမ်လဲကြီးပါတယ်။ဒီပုံတွေကိုကြည့်ရင်သတင်းအချက်လက်တွေအများကြီးရပါတယ်
။ညာရီတု AI တွေကအဲ့လိုပုံစံမျိုးကိုမှတ်မိနေအောင်သူတေတီတွေကလေ့ကျင့်ထားတာပါ။တူကိုနိုင်ငံရဲ့စင်ရင်သားရက်ွက်ကိုပြနိုင်မဲ့မြေပုံကို AI ညာရီတုကထုတ်ပေးပါတယ်။နောက်တစ်ဆင့်အနေနဲ့အဲ့ဒီဒေတာတွေဘယ်သူတွေကအကူအညီအလိုအပ်ဆုံးလဲဆိုတာရှာဖွေဖို့ဖြစ်ပါတယ်။ဒီလိုကိစ္စမှာတော့ AI ကိုမိုဘိုင်းဖုန်းနဲ့ထည့်ပြီးလေ့လာရှာဖွေစေတယ်လို့ဘာကလေးတက္ကသိုလ်နည်းပညာဌာနဘွဲ့လွန်ကျောင်းသူ Emily Icon ကပြောပါတယ
် Rich people will make just more phone calls than poor people
ချမ်းသာတဲ့လူတွေကစီးရတဲ့သူတွေထက်ဖုန်းခေါ်တဲ့အချိန်ပိုများပါတယ်ငွေအကုန်အကျများတဲ့နိုင်ငံခြားဖုန်းတွေတောင်ခေါ်လို့ရှိတာပါသူတို့စီမှာစမတ်ဖုန်းရှိကြတော့မိုဘိုင်းဒေတာကိုပိုသုံးလို့ရှိပါတယ်စီးရတဲ့လူတွေကတော့တာမန်ဖုန်းအဟောင်းတွေလောက်ပဲသုံးနိုင်တာပ
ါ။ဒူကိုအစိုးရကပထမဦးဆုံးအချိန်ထောက်ပံ့မှုမလုပ်ခင်အကူအညီလိုအပ်နေသူတွေဘယ်နာရှိမလဲဆိုတဲ့ညံရီတုသုံးစနစ်တစ်ခုကိုဖော်ဆောင်နိုင်တာကဂုဏ်ယူစရာဖြစ်တယ်လို့သူတေသည် Icon နဲ့တွန်းကျင်သူတွေကနေချာသိပ်ပံဂျာနယ်မှာရေးသားခဲ့ပါတယ်။ပယံဆရာခိုးမကုကတော့ AI သုံးနည်းပညာကအခက်အခဲကြုံနေတဲ့သူတို့လူမိသားစုတွေကိုအဆင်ပြေသွားစေတယ်လို့ဆိုပါတယ်။ကျူတူတပ်ပုံတွေနဲ့ AI နီးပညာကတဘာဝဘေးအန္တရာယ်နဲ့ပိဋိပက္ခလူဒေသမှာအကူအညီတွေအမြန်ပေးနိုင်ဖို့အထောက်အကူဖြစ်စေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
။ကိုညာဝေအောင်ပါရှင်။အခုတော့မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလောခီတော်အစီအစဉ်ကိုအလဲပေးချင်ပါတယ်။ကုန်စင်နှုံးတွေကြီးနေတဲ့အခု2022ခုနှစ်မှာခရစ်မတ်အပြင်အစီအစဉ်တွေကိုအကုန်အကျအနေနဲ့ပြင်ဆင်နိုင်ဖို့မိသားစုအတော်များများနီလန်းရှာနေကြရပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာလုပ်ခဲ့တဲ့အိမ်နွေးအလှဆင်ပစ္စည်းများပြပွဲမှာတော့အခုနှစ်အတွက်ဘလို့အပြင်အစင်တွေခေစားနေတယ်လဲဆိုတာကိုမဆုမြတ်မွန်နဲ့အတူကဘာသလွားခီတော့အစီအစဉ်ကနေတွားပြီးတော့ကြည့်ကြရအောင်ပါရှင်
Christmas ပွဲတော်ဆင်နွှဲကြတဲ့အိမ်တွေမှာအခုလိုအချိန်ရောက်ပြီဆိုတာနဲ့ Christmas သစ်ပင်အလှဆင်တာအပြင်တအိမ်လုံးကို Christmas အငွေ့အသက်တွေလွှမ်းနေအောင်လို့ပြင်ဆင်ကြလေးရှိပါတယ်။တစ်နှစ်တစ်နှစ်ဘလို့အပြင်အစင်တွေအယောင်တွေပစ္စည်းတွေခေစားနေတယ်လဲဆိုတာကိုလည်းဂုံတိုက်ကြီးတွေအိမ်တွင်းအလှဆင်နီးပြတာတဲ့ရုပ်တံလိုင်းတွေမဂဇင်းတွေမှာထုတ်လွှင့်ဖော်ပြလေးရှိပါတယ်။ Britain နိုင်ငံလန်ဒန်မြို့တော်က Olympia ခန်းမကြီးမှာလုပ်ခဲ့တဲ့အိမ်အလှဆင်ပြပွဲကြီးတစ်ခုမှာလည်းChristmas နဲ့ဆောင်းရသည့်ပြောကြအချိန်တွေထင်ဟပ်နေတဲ့ပစ္စည်းတွေအစားအသောက်တွေကိုကုမ္ပဏီပေါင်း60ကျော်ကပြင်ဆင်ပြသရောင်းချခဲ့ကြပါတယ်။အိမ်အလှဆင်မှုအကြောင်းတွေဖော်ပြတဲ့ Good Homes Magazine ကအခုနှစ်အတွက်ခေတ်စားတဲ့ Christmas အပြင်အစင်တဲ့အခန်းတွေကိုပြသခဲ့ပါတယ်။2022ခုနှစ်ဆောင်းရသည့်ခေတ်စားတဲ့အယောင်တွေဒီဇိုင်းပုံစံတွေကိုပြသထားတာပါ။ပြကန်းတွေကိုကိုယ်တိုင်ပြင်ဆင်ခဲ့တဲ့ Good Homes Magazine ရဲ့ Editor ကအခုနှစ်တခါပြန်ခေစားတဲ့အထဲမှာ Christmas အပြင်အစင်တွေကိုရှင်းမှုမပြတ်အစမ်းမထွင်ပြင်ဆင်တာမျိုးလဲပါတယ်လို့ရှင်းပြပါတယ
် This room is woodland jewel so this is our what I call traditional sort of classic
ဒီခန်းကို woodland jewel လို့နာမည်ပေးထားပါတယ် Christmas စင်လာရီအတိုင်းရှင်းမှုမပြတ်ပြင်ဆင်ထားတယ်လို့တော့ပြောလို့ရပါတယ်အပြင်စင်တွေမှာအစိမ့်ဘုတ်ရောင်တွေအမြဲစင်ရောင်တွေဖဲသားတွေခတ်ထူထူအစတွေတုံးထားသလိုဆန့်ကျင်ဘက်လိမ္မော်ရောင်ခရမ်းရောင်အဝါရောင်နဲ့တွဲပြီးတော့လည်းပြင်ဆင်ထားပါတယ်ဖြစ်သားနေလှုပ်ထားတဲ့ပရိဘောဂတွေရွှေအနားတက်ထားတဲ့ဖန်တယ်မှန်တယ်တွေနဲ့ခရူးရူးကြီးလက်ဆန်ဆန်ပြင်ဆင်ထားတဲ့အခန်းဖြစ်ပါတယ
်အခုလို Christmas ထုံးစံဘူလအပြင်စင်မျိုးတွေခေတ်စားသလိုနှင်းတွေဖုံးလွှမ်းနေတဲ့ White Christmas အပြင်စင်တွေကလည်းနှစ်တိုင်းမပါမဖြစ်အပြင်စင်တစ်မျိုးဖြစ်ပါတယ်Arctic Shimmer လို့နာမည်ပေးထားတဲ့အခန်းမှာဒီနှစ်အတွက်ထူးခြားတာကတော့ထမင်းစားစပွဲအပေါ်ကနေမိုးထားသလိုဖြစ်နေအောင်လုပ်ထားတဲ့ဂိုင်းခွေလေးဖြစ်ပါတယ်။ပုံမှန်အားဖြင့် Christmas ညစာပြင်ဆင်ထားတဲ့စပွဲတွေပေါ်မှာအလှပြင်ဆင်မှုတွေလုပ်ကြလေးရှိတာမို့အခုလိုအပေါ်ကနေမိုးထားသလိုဖြစ်နေတဲ့အပြင်အစင်ကိုအိမ်တွင်းအလှဆင်တဲ့အကြောင်းရှိတဲ့ဘလော့ဂါကသိက္ခာသဘောကျနေပါတယ
်။ Yes, they're talking about Christmas trends. I mean, look behind me. I need to get myself one of these. It's sort of like a
ခေတ်စားနေတဲ့ Christmas အပြင်အစင်တွေအကြောင်းပြောကြမယ်ဆိုရင်နောက်မှမြင်နေရတာဘယ်လိုပဲကြည့်လိုက်ကြပါဦး။ကျမတို့အိမ်အတွက်တော့ဒါမျိုးဝယ်ရမှာပါ။ထမင်းစားစပွဲပေါ်ကနေမိုးထားလို့ရတဲ့ Christmas ပေါင်းမိုးလေးလို့ပြောရမယ်ထင်ပါတယ်။အားလုံးထိုင်ပြီး Christmas ညစာစားကြတဲ့အခါကြက်စင်ပါမယ်တခြားဟင်းအမေရီပါမယ်အချိုပွဲပါမယ်ဆိုတော့စပွဲပေါ်မှာအတော်လေးရှုပ်နေပြီးသားပါအဲ့ဒါမှမှချက်ပြီးတော့စပွဲပေါ်မှာအလှပတွေထားပြင်ဆင်မဲ့အစားအပေါ်ကနေလှပတဲ့ Christmas အပြင်အစင်တွေနဲ့မိုးထားလိုက်တာပိုးပြီးတော့မကောင်းဘူးလားနည်းနည်းများများကတော့ကိုကြိုက်တယ်လို့ပြင်လို့ရပါတယ်အခုမြင်နေရတယ်လို့ပဲဖန်ဘောလုံးလေးတွေတွဲလောင်းကျနေတာမျိုးလေးသိတ်ချစ်စရာကောင်းတယ်လို့ထင်ပါတယ်
လန်ဒန်မြို့က Ideal Home Show Christmas ပြပွဲကြီးမှာ ခရစ်စမတ်ဂါလာအိမ်အလှပြင်ဆင်မှုနဲ့ဆိုင်တဲ့ပစ္စည်းတွေလက်ဆောင်ပစ္စည်းတွေအစားအသောက်တွေကိုပြသရောင်းချခဲ့ပါတယ်။အခုနှစ်ဗြိတိန်နိုင်ငံမှာလည်းမကကမ္ဘာနိုင်ငံတွေမှာကုန်စည်နှုန်းမြင့်တက်တဲ့ပြဿနာကြီးကိုရင်ဆိုင်နေကြရတာမို့မိသားစုတော်တော်များများကခြွေတာနိုင်သမျှခြွေတာလို့ရအောင်လို့ကြိုးစားနေကြရပါတယ်။ဈေးကြီးပစ္စည်းတွေနဲ့အလှဆင်မှခရစ်စမတ်အပြင်အဆင်တွေလှတာမဟုတ်ပါဘူးလို့သစ်ပင်ပန်းမှန်စိုက်ပျိုးတဲ့အကြောင်းရုပ်သံတင်ဆက်သူဒေးဗစ်ဒမ်မနီကရှင်းပြပါတယ်။
With the cost of living, that is putting some pressure on families. And the best thing about Christmas is you can actually grow your own Christmas decorations.
ကိုစိန်းနှုန်းတွေကြီးနေလို့တချို့မိသားစုတွေအတွက်အခက်အခဲဖြစ်နေကြပါတယ်။ Christmas အတွက်အကောင်းဆုံးလုပ်နိုင်တာကအပြင်ဆင်တွေအတွက်ကိုယ်တိုင်စိုက်ပျိုးနိုင်တယ်လို့တောအုပ်ထဲလမ်းလျှောက်သွားပြီးတော့လည်းစုဆောင်လို့ရပါတယ်။လမ်းမှာတွေ့တဲ့ထင်းရှူးသီးကိုကောက်လာပြီးတော့အယောင်ခြေအလှဆင်လို့ရပါတယ်။တကိုင်းတွေကိုလည်းအလားတူငွေရောင်မှုတ်ပြီးတော့အလှဆင်နိုင်ပါတယ်။ကို channel မှာရှိနေတဲ့ berry သီးတွေရက်တွေကိုလည်းခူးပြီးတော့အိမ်ထဲမှာအလှဆင်လို့ရတယ်။တကယ်တော့အဲ့လိုမျိုးမူလတော့ငါစပြီးတော့လုတ်ခဲ့ကြတာပဲလေစိမ့်ဆူနေတဲ့သဘောအလှတွေကိုအိမ်ဒီမှာပြင်ဆင်ခဲ့ကြတာပါအဲ့လိုမျိုးလုတ်တာကငွေကုန်တက်တာတာတွေမကောက်ဘူးသဘောအတိုင်းဖြစ်တဲ့အတွက်အမြင်လဲသိပ်လှပါတယ်တောအုပ်ထက်ကသဘောအနှံ့တွေကလည်းအိမ်ထဲမှာမှွေးပြန့်နေမှာဖြစ်ပါတယ်အဲ့ဒါမှတကယ်ခရစ်စမတ်ရဲ့ထူးခြားမှုတစ်ခုဖြစ်ပါတယ
်သဘာဝကိုအသာပေးအလှဆင်ခြင်းတွေအနေနဲ့ပလတ်စတစ်ခရစ်စမတ်သစ်ပင်အစားချင်းရှုပင်အစ်စ်တွေကိုခရစ်စမတ်အလှဆင်ဖို့ဝယ်ကြတဲ့အခါမှာပေအပေရွေးချယ်ရမှမသိဖြစ်တတ်ပါတယ
် I mean the best thing to do if you got two trees and you're unsure which one's which go for the heavier one
Christmas တစ်ပင်နှစ်ပင်ရှင်းကြည့်ပြီးတော့ဘယ်ပင်ကိုယူရမယ်မှမသိလို့ရှိရင်ပိုလေးတဲ့ပင်ကိုယူလိုက်တာအကောင်းဆုံးပါပိုလေးတဲ့ပင်ကရေကိုပိုဆုပ်ယူထားတဲ့အတွက်ပိုပြီးတော့လန်းဆန်းပါတယ်နောက်တစ်မျိုးကတော့အပင်ကိုမြေကြီးပေါ်ကိုစောင့်ချကြည့်လိုက်ပါပင်စီကမြေကြီးကိုရိုက်တယ်လို့ဖြစ်ချိန်မှာတစ်ပင်ပေါ်ကဆူးချုံလေးတွေကြွေကြမကြကြည့်ပြီးတော့လည်းယူလို့ရပါတယ်
အိမ်တွင်အလှဆင်မှုတွေမှာခရယိုးယိုးရှင်းရှင်းနဲ့တဘာဝကိုအသားပေးပြင်ဆင်လေးရှိတဲ့ Scandinavian Star အပြင်ဆင်တွေကအရင်ထဲကခေတ်စားပါတယ်အပေါ်တွေမလိုပဲတက်တက်တတာဖြစ်အောင် Christmas မှာအလှဆင်ခြင်းတွေအတွေ့ Scandinavian Star Christmas အပြင်ဆင်တွေကဒီနှစ်မှာပိုလို့တော့ခေတ်စားနေပါတယ
် The Scandilux is again obviously very Scandinavian roots so very clean lines very simple
Scandilux အပြင်ဆင်ကတော့ Scandinavia ဒေသအပြင်မှာပြင်ဆင်ကြတာမျိုးခရူးယူခက်ရှင်ရှင်မှာအဖြူအောင်ခက်မြများတုံးထားပြီးတော့ခင်မီအမြင်မျိုးဖြစ်အောင်လို့အနည်းအောင်နည်းနည်းလေးတွဲပြီးတော့ပြင်ထားပါတယ်နည်းနည်းလေးခက်ဆန်ဆန်ဖြစ်နေအောင်မှာဒီ Scandilux အပြင်ဆင်ကိုအခြေခံယူပြီးတော့ကိုကြိုက်တယ်လို့ချစ်စရာခန်းလေးဖြစ်သွားအောင်လို့ထပ်ဖြစ်ပြင်ဆင်လို့လည်းရနိုင်ပါတယ
် Christmas ဟာမိသားစုတွေပြန်လည်ဆုံတွေ့ကြလေးရှိတဲ့ပျော်စရာအချိန်တစ်ခုဖြစ်ပါတယ်အဲ့လိုအချိန်မျိုးမှာတချို့မိသားစုတွေကဆွဲတာအင်ဂျီစင်တူညအိတ်ဝစ်ဆုံစင်တူဝစ်ကြလေးရှိပါတယ်။ဆိုင်တော်တော်များများကလည်းတမိသားစုလုံးအတွက်စင်တူညအိတ်ဝစ်ဆုံတွေရောင်းကြလေးရှိပါတယ်။ဒီဆိုင်ပိုင်ရှင်ကလည်းသူကိုယ်တိုင်အတွက်မိသားစုစင်တူဝစ်ဆုံတွေကခရစ်စမတ်ရဲ့အနှစ်သာရတစ်ခုဖြစ်တယ်လို့ပြောပါတယ်
။ The perfect Christmas morning for me is getting up, bit of a lie, let's say 8 o'clock.
ကျမတို့ပြီးပြည့်စုံတဲ့ Christmas နေ့မနက်ကပါလေဆိုတော့အဲ့ရစောစောမထပဲ၈နာရီလောက်မှထမယ်။ညအိပ်ဝတ်စုံကလည်းတခြားမိသားစုဝင်တွေနဲ့ဆင်နွေဝတ်ထားမယ်။ Coffee တစ်ခွက်နဲ့မိသားစုအားလုံး Christmas သစ်ပင်ပြီးနားမှာစူးထိုင်ပြီးတော့ Christmas သချင်းဖွဲ့လက်ဆောင်တွေဖောက်ကြတာမျိုးကကျမတို့တကယ်ပြည့်စုံတဲ့ Christmas နေ့မနက်ဖြစ်ပါလေ
။ပျော်စရာအားတက်စရာဂီတသံတွေ၊လိုချင်စရာ Christmas လက်ဆောင်ပစ္စည်းတွေအစားအသောက်တွေကိုလန်ဒန်မြို့မှာလုပ်ခဲ့တဲ့ Ideal Home Show Christmas ပြပွဲမှာပြသရောင်းချခဲ့ကြပါတယ်။အစဉ်အလာအတိုင်း Christmas အပြင်အစဉ်အလှဆင်ခြင်းတွေအနေနဲ့ထူးခြားဆန်းပြတဲ့အလှဆင်မှုတွေကိုလုပ်နိုင်ကြသလိုခေတ်အခြေအနေအရခရယိုးယိုးရှင်းရှင်းပြင်ဆင်ပြီး Christmas ပွဲတော်ကိုမိသားစုနဲ့ပျော်ပျော်ရွှင်ရွှင်ဖြတ်သန်းလို့ရတယ်ဆိုတာကိုပြကန်းတွေကအကြံပေးနေပါတယ်ရှင်။ကျွန်မဆူမြန်ပါမှာ
massive မြန်မာတင်ဆက်နေတဲ့ကဘာတလောခီတော့အစီအစဉ်ကိုကြူရှူစားနာဆင်ခဲ့ရတာပါရှင် POA မြန်မာပိုင်းရဲ့ဒီကနေ့မနက်ဖြန်အစီအစဉ်တွေကတော့ American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 3049နဲ့ line meter 190အပြင် POA ရဲ့ Facebook ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်မကြာခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများမြင်ကွင်းကျယ်မှတ်စုနဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုဆက်ထုတ်လွှင့်သွားဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yudelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျ ुर ုဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်။မြန်မာနိုင်ငံကပြည်သက်တွေစီတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရ2022ခုနှစ်ဒီဇင်ဘာလ12ရက်တနင်္လာနေ့မနက်ခင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာကြားရမယ့်အပတ်စဉ်ကဏ္ဍတွေထဲကနေအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စားရအောင်ပါ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရင်းနဲ့အထိတ်အမှန်နိုင်ငံတကာမှာလှုပ်ရှားဆောင်ရွက်မှုတွေထဲမြန်မာနိုင်ငံကအမျိုးသမီးတွေအတွက်ရောဘယ်လိုလှုပ်ရှားမှုတွေရှိခဲ့သလဲဆိုတာကိုတင်ပြထားပါတယ်။ဆောင်းမရှင်ပြည်သွေးနိုင်တဲ့အသူမအေးတနာကျော်ကတင်ဆက်ထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအမျိုးသမီးများအကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုနဲ့မြန်မာနိုင်ငံတွင်းကအမျိုးသမီးများရဲ့အခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အီရန်ပြည်သူတွေနှစ်လကြာဆန္ဒပြခဲ့ကြပြီးတဲ့နောက်ဘာသာရေးရဲတပ်ဖွဲ့ကိုဖျက်သိမ်းလိုက်တဲ့အကြောင်းအီရန်ဒေသခံမီဒီယာကိုကိုးကားပြီးဖော်ပြတဲ့ AFP သတင်းကိုဒီဇင်ဘာလ4ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်။ဘာသာရေးရဲတပ်ဖွဲ့ဟာတရားရင်နဲ့ဘာမှမဆိုင်ပါဘူးလို့အီရန်ရှေ့နေချုပ်မိုဟာမက်ဂျက်ဖာမွန်တာဇာရီကပြောဆိုပြီးဖျက်သိမ်းလိုက်တာဖြစ်တဲ့အကြောင်းအီရန်ရဲ့ ISNA သတင်းဌာနကဆိုပါတယ်။ခေါင်းစည်းပေါ်ဟာကိုအစ္စလမ်ဘာသာရေးစည်းကမ်သတ်မှတ်ချက်နဲ့အညီမစည်းတဲ့အတွက်မာရှာအာမီနီဆိုတဲ့အသက်22နှစ်အရွယ်အမျိုးသမီးတဦးကို2022စက်တင်ဘာလ13ရက်နေ့မှာဘာသာရေးရဲတွေကဖမ်းဆီးခဲ့တာပါ။အဖမ်းခံရပြီး3ရက်အကြာစက်တင်ဘာလ16ရက်နေ့မှာမာရှာအာမီနီတည်ဆုံးခဲ့ရာကအီရန်နိုင်ငံတော်မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာလည်းအမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်မှာခွဲခြားဆက်ဆံတာအကြမ်းဖက်တာတွေကြုံတွေ့နေရပါတယ်။ဒီလိုကြုံတွေ့နေရတဲ့အခြေအနေတွေကိုကမ္ဘာကသိရှိနိုင်ဖို့အတွက်လှုပ်ရှားမှုတစ်ခုကိုအမေရိကန်ရောက်မြန်မာအမျိုးသမီးတွေဦးဆောင်ပြီးတော့အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာဒီဇင်ဘာလ3ရက်နေ့ကကျင်းပခဲ့ပါတယ်။ဝါရှင်တန် DC နဲ့ Maryland Virginia ပြည်နယ်တွေမှာနေထိုင်ကြတဲ့မြန်မာအမျိုးသမီးတွေဦးဆောင်ပြီးတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုအထိမ်းအမှတ်အနေနဲ့ဆန္ဒဖော်ထုတ်ပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒဖော်ထုတ်ပွဲကိုဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာစစ်ကောင်စီရဲ့စစ်တပ်ရုံးရှေ့ကနေပြီးတော့ American Thema အင်ဗျူရောရှေ့ထိလမ်းလျှောက်ချီတက်ပြီးတော့ပြုလုပ်ခဲ့ကြပါတယ်။ဆန္ဒပြပွဲမှာအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုချက်ချင်းရက်စစ်အာဏာရှင်တွေအနေနဲ့ကလေးငယ်တွေနဲ့အမျိုးသမီးများပေါ်မှာအကြမ်းဖက်မှုတွေအများဆုံးရက်စတဲ့တောင်းဆိုမှုတွေပါဝင်စစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ကြွေးကြော်သံတွေကိုကြွေးကြော်ခဲ့ကြရလို့ VOA သတင်းမှာပါရှိပါတယ်။မြန်မာနိုင်ငံပေါ်မှာအမျိုးသမီးတွေပေါ်မှာခွဲခြားဆက်ဆံတာနှိမ့်ချဆက်ဆံတာတွေဟာရိုးရာယဉ်ကျေးမှုတလိမ့်ကြောင်းလားနိုင်ငံရေးကြောင်းလားလို့ VOA ကဆန္ဒထုတ်ပေါ်ပွဲမှာပါဝင်တဲ့အမျိုးသမီးတူကိုမေးမြန်းတဲ့အခါခုလိုဖြေကြားသွားပါတယ်။
မြန်မာနိုင်ငံမှာမျိုးသမီးများအပေါ်ကိုနှိမ်ချခွဲခြားဆက်ဆံတာအကြမ်းဖက်တာတွေကနှစ်ပေါင်းများစွာတည်းကရှိခဲ့ပါတယ်။ဒါဟာရိုးရာဒလိယဉ်ကျေးမှုကြောင့်လည်းပါတယ်လို့စစ်တပ်ကနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အတွက်စစ်လက်နက်တပွဲမျိုးသမီးတွေပေါ်ကိုမဟာရီယာပြုကျင့်တာလိမ်မိုင်းဆိုင်ရာဆော့ကားတာတွေတောက်လျှောက်လုပ်ခဲ့ပါတယ်။အရင်တုန်းကတော့ကျမတို့တိုင်းရင်းသားဒေသတွေမှာပဲဒီလိုကိစ္စတွေကကြကြပြန့်ပြန့်ဖြစ်ခဲ့ပါတယ်။2021ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့နေရာတိုင်းမှာအမျိုးသမီးတွေဟာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေအကြမ်းဖက်မှုတွေခံရတယ်။ထောင်ထဲမှာစစ်ကြောရေးစခန်းတွေမှာအကြမ်းဖက်မှုတွေကိုရင်ဆိုင်ရတယ်။ဒါအပြင်ကလေးငယ်တွေဟာလည်းစာတင်ကျောင်းတွေမှာမိမိတို့ရဲ့နေအိမ်ထဲမှာနေပြီးတော့အကြမ်းဖက်မှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဒါကြောင့်မလို့နိုင်ငံရေးစနစ်ကြောင့်အကြမ်းဖက်မှုတွေကပိုပြီးတော့ကျမတို့အမျိုးသမီးနဲ့ကလေးငယ်တွေအပေါ်မှာပိုပြီးဆွတ်ဆွတ်ဝါးဝါးတက်ရောက်မှုရှိတယ်လို့ပြောလို့ရပါတယ
်။ဆန်နော့ဖော်တော်ပွဲကိုတက်ရောက်ခဲ့တဲ့ Women Peace Network ကမဝေနုကိုလည်းအခုလိုမျိုးအမျိုးသမီးလှုပ်ရှားမှုတွေပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်မှုတွေကဘယ်လိုရှိပါလဲလို့ VOA ကမေးမြန်းခဲ့တာပါ။
ကျွန်တော်တို့မြန်မာနိုင်ငံဟာပြောရမယ်ဆိုလို့ရှိရင်ကမ္ဘာမှာအာကျွန်တော်တို့ဟိုကမ္ဘာရဲ့ဟိုနိုင်ငံရေးပါဗောနော်နိုင်ငံရေးရတိတ်ပြီးတော့အာအရေးပါတဲ့နိုင်ငံတခုမဟုတ်တဲ့အခါကျတော့သူများနိုင်ငံနေလောက်စားလို့ရှိရင်တော့စိတ်ဝင်စားခံရမှုအားနည်းပါတယ်ဆိုတော့ကျွန်တော်တို့ကရတဲ့အခွင့်အလမ်းတွေကိုအသုံးပြုပြီးတော့ပြောဆိုရတာဖြစ်တယ်ဗောနော်ဆိုတော့ကျွန်တော်တို့ကလောက်ဝကန်ရတာကြီးခက်ခဲပါတယ်ဆိုတော့ဟိုခက်ခဲလဲကျွန်တော်တို့ကနောက်ဆုတ်လို့မရဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာမြို့သမီးရေးစံဖက်ခံနေရတဲ့၍စစ်အာဏာရှင်တည်မြဲနေတဲ့၍ကျွန်တော်တို့ခက်တိုင်းပြည်မှာမြို့သမီးရေလုံခြုံမှုမရှိတဲ့၍ခွဲခြားခံနေရတဲ့၍ကျမတို့ကလှုံ့ရှားသွားရမှာဖြစ်ပါတယ်
။ဝါရှင်တန်ဒီစီမှာပြုလုပ်တဲ့အမျိုးသမီးများအပေါ်ကြမ်းဖက်မှုပပျောက်ရေးစန္ဒဖော်ထုတ်ပွဲဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ဝန်ကြီးဌာနကဥဆောင်ပြုလုပ်တဲ့ကမ္ဘာလုံးဆိုင်ရာလှုံ့ရှားမှုတွေကတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံတွင်မှ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးသူငယ်နဲ့အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့အကြမ်းဖက်တပ်ဖြတ်မှုတွေဆိုးဆိုးဝါးဝါးဖြစ်ပေါ်နေတာပါဒီအခြေအနေတွေကိုကဘာကသိရှိနိုင်ဖို့ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ဝန်ကြီးဌာနကဦးဆောင်ပြီးနိုင်ငံတကာရောက်မြန်မာတွေဟာအမေရိကန်ပြည်ထောင်စုကနေဒါပြင်သစ်အင်္ဂလန်ချက်နော်ဝေးဩစတြေးလျဂျပန်ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုတွေပြုလုပ်ခဲ့ကြတာကိုဆိုရှယ်မီဒီယာတစ်ခုဖြစ်တဲ့ Facebook စာမျက်နှာတွေပေါ်မှာတွေ့ခဲ့ရပါတယ်
။အမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်တဲ့နိုဝင်ဘာလ25ရက်နေ့ကစတင်ပြီးတော့နိုင်ငံတကာလူ့အခွင့်အရေးနေ့ဒီဇင်ဘာလ10ရက်နေ့ထိအမျိုးသမီးများပေါ်မှာအကြမ်းဖက်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကို16ရက်တာလှုပ်ရှားမှုဖြစ်နေ1992ခုနှစ်တည်းကစတင်ပြီးပြုလုပ်ခဲ့ကြတာပါ။ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကတော့1996ခုနှစ်မှာအမျိုးသမီးများပေါ်မှာအကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုကိုတရားဝင်အသိအမှတ်ပြုပေးခဲ့ပါတယ်။2022ခုနှစ်ရဲ့ကုလသမဂ္ဂအဆောင်ဘုတ်ကတော့အမျိုးသမီးများနဲ့ကလေးငယ်များပေါ်မှာအကြမ်းဖက်မှုပပျောက်ဖို့အားလုံးစုစည်းလှုပ်ဆောင်ကြစို့ဖြစ်ပါတယ်
။ဘာကြောင့်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေလုပ်နေရတာပါလဲ။ကမ္ဘာပေါ်မှာအမျိုးသမီးတွေဘယ်လောက်များများအကြမ်းဖက်မှုခံနေရပါသလဲ။ကမ္ဘာပေါ်မှာ2020ခုနှစ်အတွင်းအမျိုးသမီးပေါင်း 48,000 အသက်ခံခဲ့ကြရတယ်။အဲ့ဒီအမျိုးသမီးတွေကိုတပ်ဖြတ်မှုကျူးလွန်ခဲ့သူတွေဟာသူတို့ရင်းနှီးတဲ့လုပ်ဖော်ကင်ဘက်တွေ၊အိမ်တောင်ဘက်တွေနဲ့မိသားစုဝင်တွေဖြစ်တယ်။ဒါဟာ17မိနစ်တိုင်းမှာအမျိုးသမီးတဦးအကြမ်းဖက်တပ်ဖြတ်ခြင်းခံနေရတာဖြစ်တယ်လို့မူရစ်ဆေးဝါးနဲ့ယာစုမှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းကမ္ဘာပေါ်မှာရှိတဲ့အမျိုးသမီးတွေရဲ့30ရာခိုင်နှုန်းဟာရုပ်ပိုင်းဆိုင်ရာဒါမှမဟုတ်လိင်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းခံနေရတယ်လို့2021မတ်လထုတ်ပြန်ချက်မှာဖော်ပြထားတာတွေ့ရပါတယ်။ဒါကြောင့်လဲအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေဟာအစိုးရတွေမူဝါဒရှမှတ်သူတွေဥပဒေပြုသူတွေသိရှိအောင်စီရင်လှုပ်ဆောင်မှုတွေကိုနှစ်စဉ်နှစ်တိုင်းကမ္ဘာလုံးအတိုင်းအတာနဲ့16ဟက်တာလှုပ်ရှားမှုတွေကိုလှုပ်ဆောင်နေကြတာဖြစ်ကြောင်းပါခင်ဗျာ။
ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြားခဲ့ရတာပါရှင်အခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမြန်မာနဲ့နိုင်ငံတကာရောက်မြန်မာတွေပေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမအေးတနာချောကတင်ဆက်ထားပါတယ
်ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။မိဘဆိုတဲ့သောရရှင်ကတော့ကျေးဇူးပါ VOE ရေဒီယိုနားထောင်လာတာဆယ်စုနှစ်သုံးစုနေပါရှိနေပါ ಯಿ တခါမှစာမရေးမိပါဘူးခုတော့စာရေးလိုက်ပါတယ် VOE ကိုတိတ်ချစ်ပါတယ်ကျေးဇူးလည်းတင်ပါတယ်သတင်းမှန်တွေသိရလို့ပါဆိုပြီးတော့ Messenger ကစာတူတူရေးလာပါတယ်ရှင်ဟုတ်ကဲ့ပါကျေးရှုနားဆင်တာကျေးဇူးတင်ပါတယ်เนาะဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ကိုမောင်ဆိုတဲ့တော်ရရှင်ကတော့ VOA အစီအစဉ်တွေကို podcast ကနေနားထောင်ကြပါတယ်
။မင်္ဂလာပါ VOA ခင်ဗျာကျွန်တော်က VOA BBC RFA အားလုံးကို radio podcast ကနေမနေ့ညအမြဲနားထောင်ပါတယ်။ဒ ါပေမဲ့အခု VOA Radio Podcast ကနေအတန်လွှင့်မပေးတဲ့အတွက် Facebook ကနေတွားကြည့်ရတာအင်တာနက်ကမကောင်းတော့အတော်အခက်ခဲဖြစ်နေရပါတယ်။ဒါကြောင့် Radio Podcast ကနေအတန်ပြန်လွှင့်စေခြင်းပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါဒီသောရရှင်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ VOA မြန်မာပိုင်းရဲ့ Digital ဘိုင်းတာဝန်ယူထားတဲ့ကိုဝင်းခန့်ကိုမေးကြည့်ထားပါရယ်နော်။ကိုဝင်းခန့်ဒီသောရရှင်ပြောထားသလိုပဲ Radio Podcast နားထောင်လို့မရဘူးဆိုတာဘာကြောင့်ဖြစ်တာလဲဆိုတာနည်းနည်းလေးဒီသောရရှင်ကိုပြန်ပြီးတော့ဖြေပေးပါရှင်
။ဟုတ်ကဲ့ကိုတလောက Podcast နဲ့ Google Account နဲ့ကျွန်တော်တို့ချိတ်ဆက်ထားမှုခဏပြတ်တောက်သွားတာပေါ့နော်။အဲ့အတွက်ကျွန်တော်တို့ခုပြန်ပြီးတော့ချိတ်ဆက်ထားပါတယ်။အဲ့တော့ခုတော့ပြန်အလုပ်လုပ်နေပါပြီ။podcast ကနေနားထောင်လို့မရရင်လည်းကျွန်တော် VOA မြန်မာ app ရှိပါတယ် application အဲ့ဒါကို download လုပ်ထားရင်လည်းအဲ့ဒီထဲမှာကျွန်တော်အလွယ်တကူပေါ့နော်ဒီပြီးခဲ့တဲ့ကျွန်တော်လွှင့်ခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအလွယ်တကူပြန်လဲရှာဖွေပြီးတော့နားထောင်လို့ရပါတယ
်ဟုတ်ကဲ့ရှင်းပြတာကျေးဇူးတင်ပါတယ်ကိုဝင်းခန့်ရေကိုဝင်းခန့်ပြောသွားသလိုပဲကျမတို့ရဲ့ဒီ podcast ကအခုပြန်ပြီးတော့နားထောင်လို့ရနေပါပြီနောက်ပြီးတော့သူပြောသလိုပဲ podcast ကနေပြီးတော့နားထောင်လို့မရရင်လည်းကျမတို့ရဲ့ဒီ application မှာလည်းနားထောင်လို့ရသလိုမျိုးဟိုကျမတို့ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာအဲ့ဒီမှာမရရင်လည်းကျမတို့ VOA ရဲ့ဒီ internet စာမျက်နှာ burmese.voanews.com ကနေပြီးတော့တော်ပြီးတော့နားထောင်နိုင်ပါတယ်ရှင်ဒီလိုမျိုးနားထောင်လို့ရတယ်ဆိုပြီးတော့ထားရဲ့နောက်ထပ်သောရရှင်တယောက်ရဲ့စာလေးရှိပါတယ်။သူကတော့လီလီဇော်ဇော်ဆိုတဲ့သောရရှင်ပါ။သူက VOE ကိုကျွန်တော်အမြဲလိုအားပေးနေတဲ့ပြည်သူပါခင်ဗျာတဲ့။ VOE ကို Facebook မှာတိတ်ပြီးအဆင်မပြေဘူးဆိုရင် YouTube မှာလည်း VOE ကိုအားပေးကြည့်ရှုလို့ရပါတယ်။ VPN ခံစရာမလိုပါဘူးလို့ပြောထားတာပါ။ဟုတ်ပါတယ်။ကျမတို့ VOE အစီအစဉ်တွေကိုရုပ်သံရေဒီယို၊ဆိုရှယ်မီဒီယာဒီလိုမျိုးကြားကန်မီဒီယာနေရာမျိုးစုံကနေပြီးတော့ထုတ်လွှင့်ပေးနေတာမို့ဒီတော့အရှင်ကိုစောစောပြောသလိုပဲတနေရာမဟုတ်တနေရာကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။လိုအပ်တာရှင်လည်းအခုလိုမျိုးလှမ်းပြောပါနော်။ယေရှုတင်ပါ၏။ဆလုံးမုံတပ်ပုံနဲ့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါမယ်။ဒီတော့အရှင်ကသူလက်ရေးနဲ့ရေးထားတဲ့စာလေးကိုသူရဲ့မိတ်ဆွေကိုဓာတ်ပုံရိုက်ခိုင်းပြီးမက်ဆေ့ချာကနေပို့လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကဦးထွန်းရွှေပါ။အရင်ကစာမေးဘူးပါဦးတဲ့။ view ကိုအမြဲတမ်းနားထောင်ပြကြည့်ဖြစ်ပါတယ်။ view ကဖော်ပြတဲ့နေ့လယ်ပြန်လွင့်မြောက်ရီမျိုးနိုင်ဘုံများနဲ့ကားတစီတွေ့လို့ဆိုပြီးတော့ဖတ်ရပါတယ်တဲ့။ကျွန်တော်ကပညာရှင်တူမဟုတ်ပါဘူး။ဆရာမောင်ခင်မင်းတနုပြူရဲ့ဆောင်းမမှာတော့နေ့လယ်ကိုတတိယရဲ့အလဲလူသုံးဦးရဲ့အလဲကားတစီကိုတစ်ခုတစ်ကောင်တစ်ယောက်လို့ရှင်းပြထားတာရှိပါတယ်။နေလေကားတစီလို့ VOE ကဖော်ပြပါတယ်ဆရာကနေလေကားတစီလို့ရေးထားပါတယ်ဘယ်တော့မှမှန်ပါလေတဲ့ဟုတ်ကဲ့ပါဦးထွန်းရွှေတိုက်တိုက်ဆိုင်ဆိုင်ပဲကျမလည်းဘန်ကောက်မြို့လေဆိုပြီးတော့သတင်းတပုတ်ရေးတာလဲကိုညက်တက်နဲ့လဲမိပါတယ်စိတ်ထဲမှာပြန်စင်းစားတော့မသေးကြလို့မြမသာအဖွဲကထုတ်ဝေတဲ့မြမစလုံးပေါင်းတပ်ပုံကျမ်းမှာတွားပြန်ကြည့်တော့မှလဲဆိုတာအလဲဆိုတဲ့သဘောရပ်လက်တက်နဲ့လဲတာကိုတွေ့ရပါတယ်ရှင်ညက်တက်နဲ့လဲတာကလဲပင်လဲပြန်အဲ့လိုမျိုးနေရာတွေမှာသုံးပါတယ်တဲ့ဒါကြောင့်မလို့ဒီသောရရှင်ကိုကပြောလာတဲ့မောင်ခင်မင်းမြမစာပြောထားတာမှန်ပါရဲ့နော်။နောက်တစ်ခုဒီသောရရှင်ပြောထားတဲ့ထဲမှာ1 2အဲ့လိုမျိုးကနန်းအရေးတွဲဆိုရင်လေ disease ဆိုရင်တော့ disease ဆိုတာကတကယ်တမ်းကနန်းတင်ချာအရာမှန်ပါရဲ့။ဒါမဲ့လေတာဝန်မှုကိုဆက်တာမလုပ်ဖဲနဲ့ disease တကောင်လို့လည်းပြောနေကြပါရဲ့ရှင်။နိုင်ငံရေးလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ဒီထဲကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။လုံခြုံရေးရာအကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုတဲ့သောရရှင်တယောက်ကတော့မင်္ဂလာပါ VOE ကျွန်တော်အဖြစ်မဲ့လေးရေးပို့ခြင်းပါတယ်ဆိုပြီးတော့ရေးလာပါတယ်
။ BBC လိန်နေသည် VOA ညာနေသည် RFA သွေးထိုးနေသည်ကလောက်ဆန်အကောက်ကြံလေလိုင်းပေါ်ကလူသားသမားနားမယုံလွယ်နဲ့တတိထားဆိုတဲ့ဂျင်းတွေကိုငငယ်ကလေးကအဟုတ်မှတ်ခဲ့တယ်။ကြီးလာမှအဲ့ဒီသတင်းဌာနတွေကမှတကယ်ကုန်သိခါရှိရှိနဲ့တိကျတဲ့သတင်းမှန်တွေကိုပဲထုတ်လွှင့်မှန်းသဘောပေါက်ခဲ့တယ်။ငငယ်တော့ဆိုရင်အဖေကမနေ့တိုင်းနားထောင်နေကြ VOA ရနေသတင်းတွေကိုဘာကြောင့်လဲဆိုတာပြန်မပြောခဲ့ပါဘူး။နိုင်ငံရေးဟာသားတို့နဲ့မဆိုင်ဘူးပဲပြောခဲ့တာ။အဖေပြောတာကဘယ်သူတက်တက်ကိုလုံးမှကိုစားရတာပါငါသားတဲ့စင်းသားမင်းရင်ကျွန်တော်ဝမ်းနေတယ်ဗျာအရင်တုန်းကတလ3သိန်းဝင်ငွေရှိနေရင်မိသားစုစားလောက်ပေမဲ့အခု3သိန်းဆိုစားမလောက်တော့ပါဘူးအဖေပြောခဲ့တဲ့ကိုလို့မှကိုစားရတယ်ဆိုတဲ့ဇာတ်ကားကမှန်သေးပါရဲ့လားကျွန်တော်သိလိုက်တာကနိုင်ငံရေးဟာနိုင်ငံသားတိုင်းနဲ့ဆိုင်ပြီးကျွန်တော်အဖေဟာလဲ VOA ကိုနားထောင်တာဟာ
သူတို့ဘာတွေပြောနေကြလဲဆိုပြီးစက်စုချင်းမျှတာဖြစ်တယ်ဆိုတာပါပဲမြန်မာနိုင်ငံမှာအဖေလိုလူတွေအများကြီးပါကျွန်တော်စာကိုဖတ်ပြပေးစေချင်ပါတယ်ခင်ဗျာ
နာမည်လေးချန်လက်ထားပေးပါဆိုရဲသွားရရှင်ဖြစ်ပါတယ်ရှင်နိုင်ငံရေးကနိုင်ငံသားတိုင်းနဲ့သက်ဆိုင်နေဆိုတာအချိန်တွေအများကြီးနောက်ကျပြီးတော့မှတိကျရပါတယ်လို့ဒီသွားရရှင်ရေးလာတာပါမြန်မာနိုင်ငံမှာ2021ခုနှစ်နှစ်စာပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံရေးအကျက်တဲတွေနဲ့နောက်စီးရေးအကျက်တဲစစ်မဲ့ပြည်ပခါတွေဖြစ်အိုးအိမ်ပြေးရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေမကြခဏအစာရေးလာကြပါတယ်ဒီတစ်ပတ်ရေးလာတဲ့သောရရှင်တယောက်ကတော
့ VOE ဝိုင်းတော်သူဝိုင်းတော်သားအလုံးကျမ်းမာချမ်းသာကြပါစေလို့ပထမဆုတောင်းမေတ္တာပို့သပါတယ် VOE ကိုအကြံပြုပါစေကျေလဒေသတွေမှာဆစ်ဆောင်နေရတဲ့အမျိုးသမီးတွေကလေးတွေနဲ့တကြီးရွယ်အိုတွေတော်တော်ဒုက္ခရောက်နေကြပါတယ် UN တို့ American တန်ယုံတို့ကလူမှုကူညီရေးအသင်းတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အကူအညီတွေကိုကျေးလက်တော်ရွာတွေတောတောင်တွေပေါ်ထိလိုက်လံကူညီပေးစေချင်ပါတယ် VOA မှာတစ်ဆင့် American တန်ယုံကိုပြောပြပေးပါခင်ဗျာအရေးတကြီးလိုအပ်အကူအညီပေးဖို့မေတ္တာရပ်ခံပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံကနိုင်ငံရေးအကျက်တဲကြောင့်အိုးရင်ပြရတဲ့အဖြစ်တွေနဲ့ပတ်သက်ပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။ VOA မြန်မာပိုင်းကအပတ်စဉ်ရင်းနှုံးကအင်္ဂါညပိုင်းအခုတနင်္ဂနွေညပိုင်းမှာထုတ်လွှင့်ပေးနေတဲ့ ISP နိုင်ငံရေးလေးလာသုံးသက်တဲ့အဖွဲ့ရဲ့သုတေသနစစ်တမ်းအရဆိုရင်တော့ပြီးခဲ့တဲ့အောက်တိုဘာဒီနှစ်2022အောက်တိုဘာလကုန်အထိဆိုရင်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လက်နက်ကင်ပဋိပက္ခတွေအတွင်းမှာမိရှုဖြက်စီးခံခဲ့ရတဲ့နေအဆောက်အုံပေါင်း 4,000 နာကတ်လာပြီလို့ပြောထားပါတယ်။ခုနကတော့လည်းမျိုးချိတ်ပိတ်ခံရတဲ့နေအိမ်အရေးအတွက်ကတော့ဒီစင်းနဲ့မှမပါပါဘူးနော်။သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမှုအဆင်ပြေတဲ့နေ့တွေမကြခင်ရရှိပါစေလို့တောင်းဆုပြုမိပါတယ်။ဘာလို့ဖြစ်ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုကြားခဲ့ရတာပါရှင်။အခုတော့မြင့်ကွင်းကျယ်မဆူများကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာအင်းနေချင်းတဲ့ဒေသတွေနိုင်ငံတွေဖြစ်တဲ့တရုတ်ထိုင်းနဲ့စင်ကာပူနိုင်ငံတို့ဟာအနောက်ဆုံးဘဏ္ဍာနှစ်လေးနှစ်အတွင်းမြန်မာနိုင်ငံရဲ့ထိပ်တန်းကုန်သွယ်ဖက်နိုင်ငံတွေဖြစ်ခဲ့ကြပါတယ်။အသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင့်ကွင်းကျယ်မဆူများအဖြစ်တင်ဆက်ထားပါတယ်ရှင်။
ပြီးခဲ့တဲ့ဘဏ္ဍာနှစ်၄နှစ်တာအတွင်းမြန်မာနိုင်ငံနဲ့ကုန်သွယ်မှုအများဆုံးနိုင်ငံတွေကတော့တရုတ်ထိုင်းနဲ့စင်ကာပူတို့ဖြစ်ခဲ့ပါတယ်။ နောက်ဆုံးပန်နာနဲ့လင်းနဲ့အတွင်းမလေးရှားကထိပ်တန်းကုန်သွယ်ပေးနိုင်ငံစည်းရုံးမှာအဆင့်၄အထိတက်လာခဲ့ပါတယ်ဂျပန်ကတော့အဆင့်၃ဆင့်ကျဆင်းခဲ့ပြီးနံပါတ်၇ကိုရောက်သွားပါတယ်ပြီးခဲ့တဲ့ဗန်နာနှစ်ရဲ့စုစုပေါင်းကုန်သွယ်မှုပမာဏကို2019-2020ဗန်နာနှစ်နဲ့နှိုင်းယှဉ်လိုက်ရင်အမေရိကန်ဒေါ်လာ9ဘီလီယံနီးပါးကျဆင်းခဲ့ပါတယ်2019-2020ဗန်နာနှစ်မှာစုစုပေါင်းအမေရိကန်ဒေါ်လာ39ဘီလီယံနီးပါးကုန်သွယ်ခဲ့ပါတယ်ဒါပေမဲ့2020-2021ဗန်နာနှစ်မှာကုန်သွယ်မှုအမေရိကန်ဒေါ်လာ30ဘီလီယံကျော်သာရှိခဲ့ပါတယ်စစ်ကောင်စီကတတ်မှတ်လိုက်တဲ့မီနီဘတ်ဂျက်မှာတော့အမေရိကန်ဒေါ်လာ16ဘီလီယံကျော်ကုန်သွယ်ခဲ့ပါတယ်။ဒါကြောင့်ပြီးခဲ့တဲ့ဗန်နာနှစ်နဲ့နှိုင်းယှဉ်ကြည့်ရင်အမေရိကန်ဒေါ်လာ14ဘီလီယံနီးပါးကျဆင်းသွားတာပါ။စစ်ကောင်စီရဲ့လက်ရှိဗန်နာနှစ်ဧပြီလကနေစက်တင်ဘာလအတွင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ19ဘီလီယံကျော်ရှိခဲ့ပါတယ်။ဒီ6လအတွင်းဇွန်လနဲ့ဩဂတ်လတွေမှာအများဆုံးကုန်သွယ်ခဲ့ပြီးကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ3ဘီလီယံကျော်စီရှိခဲ့ပါတယ်။ဧပြီလမှာတော့အမေရိကန်ဒေါ်လာ 2.4 ဘီလီယံကျော်သာရှိခဲ့ပြီးကုန်သွယ်မှုအနည်းဆုံးလဖြစ်ခဲ့ပါတယ်။စစ်ကောင်စီရဲ့လက်ရှိဗန်နာနဲ့ပထမ6လတာအတွင်းမှာတရုတ်နိုင်ငံနဲ့အများဆုံးကုန်သွယ်ခဲ့ပါတယ်တရုတ်နဲ့အမေရိကန်ဒေါ်လာ 4.4 ဘီလီယံကျော်ဖို့ကုန်သွယ်ခဲ့ပြီးစုစုပေါင်းကုန်သွယ်မှုရဲ့26ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်ထိုင်းနဲ့ကုန်သွယ်မှုကတော့အမေရိကန်ဒေါ်လာ3ဘီလီယံနီးပါးရှိပြီးစုစုပေါင်းကုန်သွယ်မှုရဲ့18ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်ဒါ့အပြင်စင်ကာပူနဲ့အမေရိကန်ဒေါ်လာ 2.3 ဘီလီယံနီးပါးကုန်သွယ်ခဲ့ပြီးကုန်သွယ်မှုအားလုံးရဲ့13ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်
ပြည်မြမရဲ့မြင်ကွင်းကျဲမဆူများခနာကိုကြားခဲ့ရပါရှင်အခုတော့ထူးခြားဆန်းများသတင်းများအစီအစဉ်မှာဂျပန်နိုင်ငံမှာမိလာပိုက်တွေပြုပြင်ထိန်းသိမ်းမှုအတွေ့ပင့်ကူနဲ့တူတဲ့ဆဲယုတ်မျိုးကိုတီထွင်လိုက်တာဂျာမနီနိုင်ငံမျိုးလေးတစ်ခုမှာခရစ်စမတ်စန်တာပူပိုကြီးတွေအပြေးပြိုင်ပွဲကျင်းပတာဒီလိုကဘာသလွားကတူတူကြီးကြားသတင်းတွေကိုတော့ကိုချင်းချမ်းနဲ့မခင်ဖြူတွေတို့တင်ဆက်ထားပါတယ်
ဂျပန်နိုင်ငံမှာမိလာပိုက်တွေပြုပြင်ထိန်းသိမ်းဖို့အတွက်ပိကူနဲ့တူတဲ့ဆက်ရုပ်တမျိုးကို TMS ဆက်ရုပ်ကုမ္ပဏီအသစ်ကတီထွင်လိုက်ပါတယ် SPD1 လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ကိုဂျပန်နိုင်ငံရဲ့အိုအောင်းနေပြီဖြစ်တဲ့မိလာစနစ်စစ်ဆေးပြုပြင်ထိန်းသိမ်းဖို့အတွက်မကြခင်မှာသုံးနိုင်မယ်လို့မျှော်လင့်ထားပြီးလူသားရှားပါးတဲ့ပြဿနာကိုဖြေရှင်းဖို့အတွက်လည်းရည်ရွယ်တာပါဂျပန်နိုင်ငံကမိလာပိုက်တွေဟာတက်တန်းအနှစ်90ကုန်ဆုံးတော့မဲ့အချိန်ရောက်နေပြီးသူတို့ကိုစစ်ဆေးပြုပြင်ထိန်းသိမ်းဖို့လိုအပ်နေပြီလို့ TMS ကုမ္ပဏီ CEO Yuji Kawakubo ကပြောပါရယ်အခုလက်ရှိမှာတော့ဗိမ်းတဲ့ဆက်ရုပ်တွေသုံးနေပေမဲ့ဒီဆက်ရုပ်တွေဟာတချို့နေရာတွေကိုဖျက်ဆီးသွားလို့မရပဲဖြစ်နေတာပါ SPD1 ဆက်ရုပ်ကလေးဟာ25စင်တီမီတာအမြင့်နဲ့အကျယ်ရှိပြီး 3.5 ကီလိုဂရမ်လေးပါရယ်360ဒီဂရီပတ်ပတ်လည်းမြင်နိုင်တဲ့ကင်မရာကိုလည်းတပ်ဆင်ထားပြီး68ချောင်းတက်ထားတဲ့အတွက်အနေအနှစ်တွေနဲ့တခြားအားစီတွေကိုကြော်သွားနိုင်တာပ
ါဂျပန်နိုင်ငံမှာပဲခရစ်စမတ်အားလည်းရက်ကိုကြိုဆိုတဲ့အထိမ်းအမှဖြစ်ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်ဝတ်စုံဝတ်ဆင်ထားတဲ့သူတို့ကဂျပန်ငါးပြားတိုက်ကငါးကန်ထဲမှာငါးစာတွေကျွေးခဲ့ပါတယ်အနီရောင်ဆန်တာဝတ်စုံဝတ်ဆင်ထားသူဆန်တာဘိုးဘိုးကြီးတို့ကငါးအကောင့်3000လောက်နဲ့လပိုင်တွေကိုအစာကျွေးခဲ့တာပါဂျပန်နိုင်ငံမှာကုန်စည်နှုန်းတွေတက်နေပေမဲ့လည်းငါးပြားတိုက်ကိုလာရောက်ကြည့်ရှုသူဧည့်သည်တွေလည်းများပြားခဲ့ပါတယ်ခရစ်စမတ်အားလည်းရက်ကိုစောစောဆင်နွှဲတာပြောဖို့ကောင်းပြီးတော့ဆန်တာဘိုးဘိုးကြီးကိုရေထဲမှာတွေ့ရတာထူးဆန်းတယ်လို့ဒီပွဲကိုလာရောက်တဲ့ဧည့်သည်တို့ကပြောပါတယ
်ဗြိတိန်နိုင်ငံလန်ဒန်မြို့ကတရိတ်ဆန်ရုံမှာခရစ်စမတ်ပွဲတော်ကိုဆင်နွှဲတဲ့အနေနဲ့မီယာကက်ချင်းသိမ့်နဲ့မျက်ကွင်းဖြူမြောက်တွေကိုအစားအသောက်တွေအထူးပုံစံနဲ့ကျွေးမွေးခဲ့ပါတယ် မီးရခက်သရဝလေးတွေအတွက်ခရစ်စမတ်သစ်ပင်ပုံစံပြုလုပ်ထားတဲ့တစ်တာလေးတွေထဲမှာသူတို့ကြိုက်တဲ့ပရစ်ကောင်လိုအစားအစာတွေထည့်ထားပြီးတစ်ခုချင်းစီဖြန့်စီခဲ့တာပါ။အဲ့ဒီထဲကတစ်ကောင်ကတော့အစားအစာရှိတဲ့တစ်တာကိုဖြန့်မိပြီးတခြားအကောင်တွေကိုအံ့ဩစေခဲ့ပါတယ်။မီးရခက်တွေဟာညံကောင်းတဲ့သရဝလေးတွေဖြစ်ပေမဲ့အခုလိုဖြန့်မိတာကတိုက်ဆိုင်တာသာဖြစ်တဲ့အကြောင်းတရိတ်ဆန်ယုံမန်နေဂျာကပြောပါတယ်။မြက်ကွင်းဖြူမြောက်တွေကိုတော့စန္ဒာချိအိတ်လေးတွေတစ်ပင်ကြားထဲမှာကျိုးတန်းနဲ့တွေတန်းချိတ်ဆက်ပေးထားပြီးတော့အစားအစာတွေထည့်ပေးခဲ့တာပါ။ချင်းသိမောင်နှံအတွက်ကတော့ပြက်ကရင်ပုံစံတစ်သားပုတ်ပြားကြီးမှာနမတ်တက်ထားတဲ့အပေါက်လေးတွေဖောက်ထားပြီးအဲ့ဒီအထဲမှာအသားရုံးကြီးတွေထည့်ပေးထားပါတယ်။အခုလိုတရိတ်ဆန်တွေနဲ့ခရစ်စမတ်ပွဲဆင်နွှဲတာဟာလေသူတို့ကိုစောက်ရှောက်ဖို့နဲ့တော်ရိုင်းမြေတွေကိုထိန်းသိမ်းဖို့အတွက်အရေးကြီးသတင်းစကားပါဖို့ဖြစ်တယ်လို့တရိတ်ဆန်ယုံမန်နေဂျာကပြောပါတယ်ရှင်။
အမေရိကန်နိုင်ငံကမြို့လေးတစ်ခုမှာလည်းနှိမ့်စင်ကျင်းပမြဲဖြစ်တဲ့စန္ဒာဘိုးဘိုးကြီးတွေအပြေးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။မစ်ရှန်ဒော့ဖ်မြို့လေးမှာကျင်းပခဲ့တာဖြစ်ပြီးတော့စန္ဒာဝစ်ဆုံအနီးရောင်တွေဝစ်ဆင်ထားကြသလိုလမ်းဘေးဝဲရာတစ်လျှောက်မှာလည်းအားပေးသူတွေကရိုးရာမဲလ်ဝိုင်းတွေကိုတိုက်ကြွေးခဲ့ကြပါတယ်။စန္ဒာဘိုးဘိုးကြီးဝစ်ဆုံဝစ်ဆင်ထားသူဘယ်သူမှစိုးပါဝင်ခွင့်ရှိပြီးတော့လူ900ကျော်လောက်ပါဝင်ခဲ့ကြပါတယ်။ကိုရိုနာကပ်ရောဂါကြောင့်နှစ်နှစ်ကြာရန်နာထားရတဲ့ဒီပွဲကိုအခုနှစ်မှာပြန်ဆနိုင်ခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့14ချိန်မြောက်ကျင်းပတာဖြစ်ပါတယ်။1.5ကီလိုမီတာကနေ10ကီလိုမီတာအကွာဝေးရှိတဲ့အပြေးပြိုင်ပွဲအမျိုးမျိုးကိုလည်းတတ်မှတ်ရှင်ပြန်ခဲ့ကြပြီးတော့အသက်အရွယ်အမျိုးမျိုးအတွက်အုပ်စုအမျိုးမျိုးနဲ့ယောက်ျားမိန်းမအုပ်စုခွဲကြပြီးတော့လည်းစုအမျိုးမျိုးချီးမြှင့်ခဲ့ပါတယ်။ပြိုင်ပွဲအစနဲ့အဆုံးပန်းနိုင်နေရာဖြစ်တဲ့ Mission Dorf မြို့တော်ခမ်းမနေရာမှာလည်းချောကလက်တွေနဲ့ရိုးရာမဲဝိုင်တွေကိုလည်းတိုက်ကြွေးခဲ့ကြပါရယ်ခင်ဗျာ
ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့တင်ဆက်နေတဲ့ထူးခြားဆမ်းများသတင်းများအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင် VOA ကလည်းအခုအတန်းလွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုတော့အစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချက်ကိုကိုခင်မောင်ဆိုမင်းပြောပြပေးပါရှင်
ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းနယ်မြေတွေကမယ်လီတိုပိုမြို့နဲ့ခရိုင်းမီးယားကျွန်းဆွယ်တို့ကိုယူကရိန်းဘက်ကနေမစ်ဆိုင်းဒုံးကျည်တွေနဲ့ပစ်လွတ်တိုက်ခိုက်နေတယ်လို့စစ်မြေပြင်ကလာတဲ့သတင်းတွေကဖော်ပြနေပါတယ်။ရုရှားတပ်တွေကယူကရိန်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အော်ဒစ်ဆာမြို့ကို drones အဝေးထိန်းလေယာဉ်တွေနဲ့တိုက်ခိုက်နေစင်မှာပဲယူကရိန်းဘက်ကအဲ့ဒီလိုတံပြန်တိုက်ခိုက်လိုက်တာဖြစ်ပါတယ်။ပင်လယ်နယ်ထဲကနေကောက်ပဲသီးနှံတွေတင်ပို့နိုင်ရေးသဘောတူညီချက်ကိစ္စရုရှားယူကရိန်းခေါင်းဆောင်တွေနဲ့တူရကီသမ္မတတာရစ်အာဒိုဝန်တို့တနင်္ဂနွေနေ့ကဆွေးနွေးခဲ့ကြပါတယ်ရုရှားနဲ့ယူကရိန်းတို့ကလည်းသူတို့ထွက်ကုန်တွေတိုးပြီးတင်ပို့နိုင်အောင်သဘောတူညီချက်စာချုပ်မှာအပြောင်းအလဲတွေလုပ်ဖို့လိုလားနေပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့ပိတ်ဆို့မှုတွေ6လမြောက်ရောက်လာတဲ့အချိန်မှာပဲကုလသမဂ္ဂနဲ့တူရကီရဲ့ဂျားဝင်စစ်ဆင်မှုနဲ့ကုန်တင်ပို့ဆောင်ရေးသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်စကော့တလန်လော့ကာဘီမြို့ကဝေဟင်မှာ1988ခုနှစ်တုန်းကအမေရိကန်ခီးသည်တင်လေယာဉ်ဖောက်ခွဲတိုက်ခိုက်ခံရမှုမှာဘုံးလုံးပေးသူအဖြစ်မတင်းငါသူလစ်ပြားထောက်လိုင်းရေးကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဖမ်းဆီးလိုက်ပြီးအမေရိကန်မှာတရားရင်ဆိုင်ဖို့လွှဲပြောင်းပေးလိုက်ပြီးဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်အဘူအဂျင်လာမက်ဆွတ်အယ်မာရီမီကိုအမေရိကန်တရားရေးဌာနကဖမ်းဆီးအရေးယူနိုင်ဖို့ဆယ်စုနှစ်နဲ့ချီပြီးကြိုးပမ်းခဲ့ရတာဖြစ်ပါတယ်ဥရောပပါလီမန်ကဆုံးဖြတ်ချက်တွေချမှတ်ရမှာဩဇာလွှမ်းမိုးနိုင်ရေးပင်လယ်ကွေ့နိုင်ငံတစ်ခုကပေးအပ်တဲ့ငွေကြေးနဲ့လက်ဆောင်ပဏာတွေရယူမှုဆွဆွဲချက်နဲ့လူလေးဦးကိုဘယ်ဂျီယံတရားသူကြီးကတနင်္ဂနွေနေ့မှာတရားစွဲဆိုလိုက်ပါတယ်။ငွေမဲခွာချမှုနဲ့အကျင့်ပြတ်ချစားမှုဆိုင်ရာစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်ဘရာဆဲမြို့ကလူနေအိမ်၁၀လုံးကိုတာဝန်ရှိသူတွေကတောက်ကြနေကဝင်ရောက်ရှာဖွေရာမှာဒေါ်လာ6သိန်း3000ကျော်သိမ်းဆည်းမိခဲ့ပါတယ်ခင်ဗျာ။
တရင်အချင်းချက်ကိုကိုခင်မောင်စုံမင်းကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတင်ကြီးထိုက်ပြီးတော့ engineer တွေကတော့ Nick Ivanov နဲ့ Tara Smith တို့ဖြစ်ပါတယ် VOA American အတန်းရဲ့ဒီကနေ့မနေ့အစီအစဉ်တွေကိုလိုင်းတူမီတာ30နဲ့49နဲ့190ရုပ်ကနေထုတ်လွှင့်ခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနာမပါ
This program has come to you from the Voice of America, Washington.